Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA America အသံရ2022ခုနှစ်မေလ17ရက်ဗုဒ္ဓဟူးမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ2440 51နဲ့လိုင်းလက်မီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့ဗုဒ္ဓဟူးမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါဒီကနေ့မနက်ခင်းထုတ်လုပ်ပေးမဲ့နိုင်ငံတကာသတင်းတွေကတော့ယူကရိန်းနိုင်ငံပင်လယ်နက်စိတ်ကမ်းကိုရုရှားကဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်နေပါတယ်။ခြေစုံကောင်းဆုံးတစ်ကိုယ်လုံးဖုံးပြီးမျက်လုံးသာဖော်ပြီးဝေးရမယ်ဆိုတဲ့တာလီဘန်တွေအုပ်ချုပ်သူတွေရဲ့အမိန့်ကိုအာဖဂန်အမျိုးသမီးတွေကစန့်ကျင်ဆန္ဒပြကြပါတယ်။တိရီလင်္ကာနိုင်ငံမှာဖြစ်ပွားနေတဲ့အကြမ်းဖက်မှုကိုကုလသမဂ္ဂကရှုံ့ချလိုက်ပါတယ်။အဲ့ဒီနောက်သတင်းသုံးသပ်ချက်တွေသတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုလည်းဆက်လက်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်။အဲ့ဒီအထက်ကကြားရမှာတခုကတော့
ဒီမိုကရေစီကိုဆန့်ကျင်ပြီးတော့အာဏာရှင်တွေကလုံချင်နိုင်လုပ်နေတဲ့ကိစ္စတွေအားလုံးကိုတော့လေးလေးနက်နက်ဆွေးနွေးပေးဖို့ကျွန်တော်တို့တိုက်တွန်းထားပါတယ
်။အမေရိကန်နဲ့အာဆီယံထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်ပြီးသုံးသပ်တင်ပြချက်မှာကြားကြရမှာဖြစ်ပါတယ်။အဲ့ဒီနောက်အပတ်စဉ်ကဏ္ဍတွေအနေနဲ့အမေရိကန်နိုင်ငံရေးနဲ့ကမ္ဘာတလွားခီးသွွားအစီအစဉ်တွေထုတ်လွှင့်တင်ဆက်ပေးပါမယ်။ကဲအခုတော့နောက်ဆုံးရထိတ်တန့်ရောက်သတင်းတွေကိုမတ်သိကီနဲ့ကိုစုံမိုးကျော်တို့ကပြောပြပေးပါခင်ဗျာ
။ပင်လယ်နက်စိတ်ကမ်းအိုဒက်ဆာကိုအင်ကာနီမှာရုရှားတို့ကဒုံးကျည်နဲ့ပစ်ခတ်တိုက်ခိုက်ကြောင်းယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။သတင်းဆက်တပတ်ထဲကိုရောက်လာတဲ့ရုရှားရဲ့ယူကရိန်းကျူးကျော်စစ်အတွင်းယူကရိန်းကိုပို့ဆောင်တဲ့အရေးကြီးတဲ့လက်နက်သေးယူပို့ဆောင်မှုတွေကိုရုရှားဆိုရဘက်ကဟန့်တားဖို့ကြိုးစားတာဖြစ်ပါတယ်။အိုဒက်ဆာကပြင်းထန်တွေကိုရုရှားတို့ကဒုံးကျည်9ဆင်းနဲ့ပစ်ခတ်ခဲ့ပြီးဈေးဝယ်စင်တာတစ်ခုနဲ့တူလောင်ယုံတစ်ခုကိုထိမှန်ခဲ့ပြီးအနည်းဆုံး2ဦးသေဆုံး5ဦးဒဏ်ရာရကြောင်းယူကရိန်းစစ်တပ်ကပြောပါတယ်။မနေ့လင်းချိန်မှာတူလောင်ယုံကိုတွားရောက်ကြည့်ရှုခဲ့တဲ့မြို့တော်ဝင်ကတော့ဒီတူလောင်ယုံဟာစစ်တပ်အဆောက်အအုံဒါမှမဟုတ်လဲစစ်ဖက်နဲ့တက်ဆိုင်တဲ့လက္ခဏာဘာမှမရှိဘူးလို့ပြောပါတယ်။အိုဒက်ဆာကိုပြစ်ခတ်တဲ့လက်နက်တချို့ဟာဆိုရင်အရင်ဆိုဗီယက်ခေတ်ကလက်နက်တွေဖြစ်ပြီးပြစ်မှတ်ကိုထိဖို့စိတ်မချရဘူးလို့လည်းယူကရိန်းဘက်ကအခိုက်အမာပြောပါတယ်။ဒါပေမဲ့လည်းစစ်ပွဲကိုလေ့လာနေတဲ့ယူကရိန်းပညာရှင်အဖွဲ့တစ်ခုဖြစ်တဲ့ကာကွယ်ရေးမဟာဗျူဟာစင်တာကတော့အိုဒက်ဆာကိုတိုက်ခိုက်တဲ့နေရာမှာရုရှားဆိုရဘက်ကအတန်ထက်အစများစွာမြင်တဲ့ဝေဟင်ကနေမြေပြင်ပြစ်ဒုံးကျည်ခင်ဇယ်လိုတိကျတေးကြတဲ့လက်နက်တချို့ကိုအသုံးပြုခဲ့ကြောင်းပြောဆိုထားပါတယ်။ဒါပေမဲ့လည်းအိုဒက်ဆာကိုအတန်ထက်အစများစွာမြင်တဲ့ဒုံးကျည်တွေနဲ့ပြစ်ခတ်ခဲ့တာနဲ့ပတ်သက်တဲ့တပ်တွေအထောက်အထားပြောဆိုချက်မျိုးမရှိကြောင်းအမေရိကန်စစ်ဌာနချုပ်ပင်တဂွန်ပြောခွင့်ရဂျွန်ကဲဘီကသတင်းတောက်တွေကိုပြောပါတယ်။အိုဒက်ဆာကိုတိုက်ခိုက်မှုကြောင့်ဖြစ်စေတခြားဒေသတွေအပေါ်တိုက်ခိုက်မှုတွေကြောင့်ဖြစ်စေယူကရိန်းကိုပစ္စည်းတွေထောက်ပို့မှုအပေါ်တက်ရောက်မှုမရှိကြောင်းသူကထပ်လောင်းပြောပါတယ်ရှင်။ယူကရိန်းကျူးကျော်စစ်အတွင်းရုရှားတပ်ဖွဲ့တွေကျူးလွန်တယ်လို့ဆွဆွဲထားတဲ့နိုင်ငံတကာလူသားချင်းစာနာမှုနဲ့လူခွင့်ရေးဆိုင်ရာဥပဒေချိုးဖောက်မှုအများပြားဟာစစ်ရာဇဝတ်မှုမြောက်နိုင်ကြောင်းယူကရိန်းနိုင်ငံတွင်းကကုလသမဂ္ဂစောင့်ကြည့်ရေးအဖွဲ့တစ်ခုကပြောပါတယ်။ရုရှားရဲ့ယူကရိန်းကျူးကျော်စစ်ဆက်ခဲ့တဲ့ပြီးခဲ့တဲ့86ရက်တာအတွင်းရာနဲ့ချီတဲ့ချိုးဖောက်မှုတွေကိုကုလသမဂ္ဂအဖွဲ့ကမှတ်တမ်းပြုစုထားတာပါအခုတက်တဲ့အထောက်အထားစူးစီးချက်ဟာဆိုရင်အဲ့ဒီကာလအတွင်းရက်ဆက်ချမ်းကျုပ်တဲ့ကျူးလွန်မှုအတိုင်းအတာကိုမချုံငုံမိသေးဘူးလို့ကုလသမဂ္ဂလူ့အခွင့်ရေးစောင့်ကြည့်ရေးမစ်ရှင်အကြီးအကဲမာတီတာဘော့ကနာကပြောပါတယ်
We documented some cases where Russian armed forces
Russia လက်နက်ကိုင်တပ်ဖွဲ့တွေကအရတားတွေကိုဖမ်းဆီးတာတချို့ကိုလည်းမှတ်တမ်းပြုစုထားပါတယ်။အများစုကတော့လူငယ်အမျိုးသားတွေဖြစ်ပြီးသူတို့ကို Belarus ကနေ Russia ကိုပို့စစ်ကြောရေးထိမ့်သိမ်းရေးစခန်းတွေမှာချုပ်နှောင်ထားကြောင်းကုလသမဂ္ဂလူ့ခွင့်ရေးစောင့်ကြည့်ရေးမစ်ရှင်အကြီးအကဲ Martita Bogdana ကပြောဆိုခဲ့တာဖြစ်ပါတယ်။အခုနောက်ဆုံးထုတ်ပြန်ချက်တွေမှာတော့အရက်သားတေဆုံးမှု 9,000 ကျော်ရှိပြီးအဲ့ဒီထဲမှာတပ်ဖြတ်ခံရမှု 3,390 ဦးပါဝင်ပါတယ်။အမှန်တကယ်အရေးအတွက်ကဒီထက်များနိုင်တယ်လို့လည်းဘော့ကနာကပြောပါတယ်။ယူကရိန်းပေါ်ကျူးကျော်စစ်မတိုင်ခင်နဲ့ကျူးကျော်စစ်အတွင်းမှာပါရုရှားကစိုက်ဘာတိုက်ခိုက်မှုတွေကျူးလွန်ကြောင်းအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်တွေကအင်ကာနီမှာဆွဆွဲလိုက်ပါတယ်။ ရုရှားရဲ့တရားမဝင်ကျူးကျော်မှုမတိုင်ခင်လပိုင်းတွေအတွင်းမှာရောကျူးကျော်မှုစပြီးတဲ့နောက်မှာရောယူကရိန်းမှာစိုက်ဘာလုံဆောင်တာတွေမှာဇက်တိုက်အဟန့်အတားတွေဖြစ်ခဲ့ကြောင်း website တွေဖျက်ဆီးမှု DDoS တိုက်ခိုက်မှုတွေနဲ့အနှောက်အယှက်ပြုမှုတွေအစိုးရနဲ့ပုဂ္ဂလိကလုပ်ငန်းတွေရဲ့ data အချက်လက်တွေကိုဖျက်ဆီးရေးစိုက်ဘာတိုက်ခိုက်မှုတွေအလုံးဟာရုရှားရဲ့လက်ချက်ဖြစ်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကကြေညာချက်မှာပြောဆိုထားပါတယ်ဒီတိုက်ခိုက်မှုတွေဟာတခြားဥရောပနိုင်ငံတွေအထူးကိုပါကြော်လွန်တက်ရောက်စေခဲ့ကြောင်းလည်းသူကပြောပါတယ်။ဒီဆွဆွဲချက်ကိုတော့ဗြိတိန်နဲ့ဥရောပသမဂ္ဂဘက်ကလည်းထပ်တူပြောဆိုကြပါတယ်
။အတတော်လတ
်အတော်လတ်ဆတော်လတ
်မာဘိန်ဂျော်လတ
်မာဘိန်ဂျော်လတ်
အာဖဂန်နစ္စတန်မှာအမျိုးသမီးတွေအပြင်ထွက်ရင်ခြေပြားခေါင်းဆုံးဖုံးကာရမယ်ဆိုတဲ့တာလီဘန်ရဲ့ညွှန်ကြားချက်တစ်ကိုအင်ကာနီမှာအာဖဂန်အမျိုးသမီးတဒါဇင်လောက်ကကာဘူးမြို့တော်မှာဆန့်ကျင်ဆန္ဒပြခဲ့ကြပါတယ်။ကာဘူးမြို့လည်းကဆန္ဒပြပွဲမှာတော့တရားမျှတမှုဆိုတဲ့ကြွေးကြော်သံတွေနဲ့အတူအမျိုးသမီးတွေကမျက်နှာကိုဖုံးကာမထားကြပါဘူး။
အမမမေခွင်ဘာဟိုက်စီဇန်ဒဂျွန်ဘာဟိုက်စီအ
ရှမာတို့မြင့်မြတ်ခညာသူတွေအဖြစ်နေထိုင်လိုပါတယ်အိမ်ထဲမှာပိတ်လောင်ခံထားရသူတွေလောင်ကျိုင်းသွင်းခံရသူတွေအဖြစ်မနေလိုပါဘူးလို့ဆန္ဒပြသူဆာယာဆာမာအလီမာယာကပြောခဲ့တာပါဆန္ဒပြပွဲစပြီးမကြခင်မှာပဲတာလီဘန်တိုက်ခိုက်ရေးသမားတွေကအမျိုးသမီးတွေရဲ့ချီတက်ဆန္ဒပြပွဲကိုတားမြစ်ရက်ဆိုင်ခဲ့ပါတယ်ဆန္ဒပြပွဲသတင်းယူသူတွေကိုလည်းနှောက်ယှက်ဟန်တားခဲ့ပါတယ်အာဖဂန်မှာအမျိုးသမီးတွေအပြင်ထွက်သွားလာရင်ခေါင်းငါအစခြေပြားအစုံတကိုယ်လုံးဖုံးကွယ်ထားဖို့အရေးတကြီးအပြင်သွားစရာမရှိရင်အိမ်မှာပဲနေဖို့တာလီဘန်အကြီးအကဲအခွန်စရာရဲ့အမိန့်ညွှန်ကြားချက်ကြောင့်နိုင်ငံတကာကလည်းဝေဖန်ရှုတ်ချထားပါတယ်ရှင
်ဗျူအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ9:00နာရီထိဟိုင်းဒိုမီတာ24 kHz 11.13 ဟိုင်းဒိုမီတာ40 kHz 9413ဟိုင်းဒိုမီတာ51 kHz 5809နဲ့ဟိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာသတင်းတွေကိုဆက်လက်တင်ပြပေးပါဦးမယ်ဂျာတာပရင်းနေဝါရှင်တန်မှာစတင်မယ်အမေရိကန်အာဆီယံအထူးထိပ်သီးအစည်းအဝေးမှာဒေတာရင်းစိုးဝါနေတဲ့လူအခွင့်အရေးနဲ့ဒီမိုကရေစီအခြေအနေတွေကိုထိတိယောက်ယောက်ရင်ဆိုင်ဖြစ်ရှင်းမှုမရှိဘူးဆိုရင်ဒေတာရင်းကအာဏာရှင်တွေကိုအပိအအမြောက်လောက်ရကြလိမ့်မယ်လို့လူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW ကပြောဆိုလိုက်ပါတယ်2020ခုနှစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့မြန်မာနိုင်ငံမှာလူအခွင့်အရေးချိုးဖောက်မှုနဲ့လူသားချင်းစာနာမှုဆိုင်ရာပြဿနာတွေဖြစ်ပေါ်နေတာကိုလည်းအခြေအနေတိုးတက်ကောင်းမွန်လာအောင်မလုံဆောင်နိုင်ဘူးဆိုတာကိုအာဆီယံအနေနဲ့ဝန်ခံဖို့လိုတယ်လို့ထိပ်သီးအစည်းအဝေးနဲ့ပတ်သက်ပြီးအင်္ဂါနေ့ကသမ္မတဘိုင်ဒန်ထံပေးတဲ့အိပ်ဖွင့်ပေးစာမှာ HRW ကဖော်ပြထားပါတယ်မြန်မာနိုင်ငံအကြအတဲကိုဖြစ်ရှင်းဖို့ချမှတ်ထားတဲ့သဘောတူညီချက်9ရပ်ကိုစွန့်လွတ်ဖို့အာဆီယံကိုအမေရိကန်ကဖိအားပေးသင့်တယ်လို့ HRW ကအကြံပေးထားပါတယ်ဒါအပြင်မြန်မာအရေးတက်တက်ကြွကြွရှိတဲ့မလေးရှား၊အင်ဒိုနီးရှား၊စင်ကာပူစတဲ့နိုင်ငံတွေကမြန်မာပြည်ပြုပြင်ပြောင်းလဲရေးအတွက်နိုင်ငံတကာအသိုင်းအဝိုင်းနဲ့လက်တွဲလှုပ်ဆောင်သင့်တယ်လို့အကြံပြုပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းအာဆီယံဒေသတွင်းလူခွင့်ချိုးဖောက်မှုတွေဟာပိုဆိုးလာနေပြီးမြန်မာနိုင်ငံမှာဆိုရင်လည်းရိုဟင်ဂျာမွတ်စလင်တွေ၊တခြားတိုင်းရင်းသားလူနည်းစုတွေ၊ဒီမိုကရေစီလိုလားသူတွေအပေါ်စစ်တပ်ကကြီးလေးတဲ့လူခွင့်ချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းလည်းပြောဆိုထားပါတယ်။ဖိလစ်ပိုင်ရဲ့နောက်သမ္မတအသစ်ဖြစ်လာနိုင်ခြေရှိတဲ့ဖာဒီနန်မာကိုစ်ဂျူနီယာကသူနဲ့ပတ်သက်ပြီးအာနာချင်းသမ္မတဟောင်းမာကိုစ်ရဲ့သားအဖြစ်မရှိမြင်ပဲသူ့ရဲ့လှုပ်ဆောင်ချက်တွေအပေါ်ကိုသာကြည့်ရှုပြီးအကဲဖြတ်စီလိုတယ်လို့ပြောဆိုလိုက်ပါတယ်မျိုးရိုးအပေါ်ကြည့်ပြီးမဆုံးဖြတ်ကြပဲလှုပ်ဆောင်ချက်အပေါ်မှာပဲအကဲဖြတ်ကြပါလို့မာကိုစ်ဂျူနီယာကပြောဆိုကြောင်းသူ့ရဲ့ပြောရေးဆိုခွင့်ရှိသူကအင်္ဂါနေ့မှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်အချာမီဘောင်ဘောင်လို့ခေါ်တဲ့မာကိုစ်ဂျူနီယာဟာအတီမပြူရသေးတဲ့ကနဦးမဲရလက်တွေအရာတနင်္လာနေ့ရွေးကောက်ပွဲမှာသူ့ရဲ့ပြိုင်ဘက်ဖြစ်တဲ့လက်ရှိအမျိုးသမီးဒုတိယသမ္မတလီနီရိုဘရီဒိုကိုမဲထက်ဝက်ကျော်လောက်နဲ့အပြတ်အသတ်အနိုင်ရထားပါတယ်။အာနာရှင်ဟောင်းမာကိုစ်ရဲ့မိသားစုဝင်တဦးသမ္မတဖြစ်လာမှာကိုတချို့ဖိလစ်ပိုင်တွေကကန့်ကွက်ဆန္ဒပြကြပါတယ်။လက်ရှိရွေးကောက်ပွဲမဲအနေအထားအရာကတော့ဖိလစ်ပိုင်ရဲ့လူအခွင့်အရေးအတွက်အတိတ်နမိတ်မကောင်းဘူးလို့နိုင်ငံတကာလူငြိမ်းချမ်းသာ권အဖွဲ့ကြီး Amnesty International ကတော့ပြောဆိုထားပါတယ်။စီရီလင်ကာနိုင်ငံမှာပြီးခဲ့တဲ့ရက်ကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုကုလသမဂ္ဂလူအခွင့်အရေးမဟာမင်းကြီးမစ်ရှဲဘက်ချလက်ကရှုံချလိုက်ပြီးနောက်ထပ်အကြမ်းဖက်တိုက်ခိုက်မှုတွေမဖြစ်အောင်ကာကွယ်ဖို့နဲ့တိုင်းပြည်ရင်ဆိုင်နေရတဲ့အကြအတဲ့အတွက်အဓိပ္ပာယ်ပြီးွားတဲ့တွဲဆုံဆွေးနွေးရင်းနှီးနဲ့ဖြည့်ရှင်းဖို့သီရိလင်ကအစိုးရကိုတိုက်တွန်းလိုက်ပါတယ်။တနင်္လာနေ့တုန်းကအစိုးရထောက်ခံသူတွေနဲ့ဆန္ဒပြသူတွေအကြအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့အတွက်အနည်းဆုံး9ဦးသေဆုံးပြီးလူ150ကျော်ဒဏ်ရာရရှိခဲ့ပါတယ
် The High Commissioner condemned all violence and called on the authorities to independently
လူအခွင့်အရေးမဟာမင်းကြီးကအကြမ်းဖက်တိုက်ခိုက်မှုတွေကိုရှုံချပါတယ်အကြမ်းဖက်တိုက်ခိုက်မှုဖြစ်ပေါ်ရတဲ့အကြောင်းအရင်းကိုလွတ်လပ်ပြီးမြင်သာတဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့ကိုလည်းတာဝန်ရှိသူတွေကိုတိုက်တွန်းထားပါတယ်လို့လူအခွင့်အရေးမဟာမင်းကြီးမစ်ရှဲဘက်ချလက်ရဲ့ပြောရေးဆိုခွင့်ရှိသူလစ်ထရိုဆဲလ်ကပြောဆိုပါတယ်ငြိမ်းချမ်းစွာဆန္ဒပြသူတွေကိုတမရရဲ့ညီဝန်ကြီးချုပ်မဟင်ဒရာရာဂျာပါကဆာကိုထောက်ခံသူတွေကစတင်တိုက်ခိုက်ခဲ့တဲ့အတွက်ကြောင့်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့ရတာလို့ကနဦးသတင်းတွေမှာဖော်ပြပါတယ်။အဲ့ဒီနေ့မှာပဲဝန်ကြီးချုပ်နှုတ်ထွက်ခဲ့ပါတယ်။လက်ရှိသီရိလင်္ကာအစိုးရအနေနဲ့တိုင်းပြည်ရဲ့နိုင်ငံရေးစီးပွားရေးအကြအတဲ့တွေကိုဖြည့်ရှင်းနိုင်ဖို့အင်အားစုအလုံးနဲ့တွဲဆုံဆွေးနွေးဖြည့်ရှင်းဖို့ကိုလည်းလူ့အခွင့်အရေးမဟာမင်းကြီးကတိုက်တွန်းထားပါတယ်။ကိုဗစ်ရောဂါကူးစက်မှုတွေကိုထိန်းချုပ်ဖို့ရှန်ဟိုင်းမြို့မှာစည်းကမ်းတွေပုံမတင်းကျပ်သွားဖို့အာဏာပိုင်တွေကကြေညာအပြီးမှာပဲကတ်ယောဂါလုံးဝထိတ်ချုပ်ရေးတရုတ်နိုင်ငံရဲ့မူဝါဒဟာရေရှည်အတွက်အလုံးမဖြစ်နိုင်ဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကပြောဆိုလိုက်ပါတယ်ခရိုနာဗိုင်းရပ်စ်ကြောင့်ဖြစ်ရတဲ့ကိုဗစ်ယောဂါနဲ့ပြောင်းလဲတတ်တဲ့ပုံစံတွေနဲ့အနာဂတ်မှာဖြစ်လာနိုင်တဲ့အခြေအနေတွေပေါ်ကျန်းကျင်သူတွေကြိုတင်ခန့်မှန်းထွက်ချက်မှုတွေရှိကြောင်းလဲ WHO ညွှန်ကြားရေးမှူးချုပ် Tedros ကပြောဆိုခဲ့သလိုအခြေအနေအပေါ်လိုက်ပြီးပြောင်းလဲတုံ့ပြန်ဖို့အရေးကြီးကြောင်းလဲသူကပြောဆိုခဲ့ပါတယ်။ပြဋ္ဌာန်းလိုက်တဲ့တင်းကျပ်မှုအသစ်အရသွာလာခွင့်ပိတ်ပင်ထားတဲ့ကာလဟာအနည်းဆုံး3ရက်ကြာပြီးအိမ်အပြင်ထွက်ခွင့်မပေးတာဒါမှမဟုတ်အပြင်ကလာရောက်ပေးပို့တာကိုခွင့်မပြုတာစားတဲ့တားမြစ်ချက်အမိန့်စာကိုတချို့ရက်ွက်တွေမှာအိမ်တွေကိုလိုက်ပေးခဲ့ပါတယ
်။ဒီမနေ့ထိတ်တန်းရောက်သတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုစော်မိုးကျော်တို့ကပြောပြပေးကြတာပါအခုဆက်လက်ပြီးသတင်းသုံးသပ်ချက်တွေသတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုတင်ဆက်ပေးပါမယ်ပထမအဦးဆုံးအမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲအကြောင်းကြားရမှာပါအမေရိကန်အာဆီယံအထူးထိပ်သီးဆွေးနွေးပွဲကျင်းပဖို့ရှိနေချိန်မှာပဲမြန်မာနိုင်ငံကစစ်အာဏာသိမ်းမှုအပါအဝင်အာဆီယံဒေသတွင်းလူအခွင့်အရေးနဲ့ဒီမိုကရေစီရေးယိုယွင်းကျဆင်းနေမှုကိုအမေရိကန်ဘက်ကပွင့်ပွင့်လင်းလင်းပြောဆိုဖို့လူခွေရေလှုပ်ရှားမှုအဖွဲ့ HRW ကတိုက်တွန်းလိုက်ပါတယ်အမေရိကန်အာဆီယံအထူးအစည်းအဝေးမှာတော့မြန်မာအရေးနဲ့ပတ်သက်လို့စာနာမှုအကူအညီပေးရင်းနဲ့အာဆီယံနဲ့မြန်မာဆိုင်ရာဘုံသဘောတူညီချက်ကိုသာဆွေးနွေးပွဲရှိတယ်လို့သုံးသပ်သူတွေကယူဆကြပါတယ်မတ်သိန်ကြီးထိုက်ကပြောပြပေးပါမယ
်အမေရိကန်အာဆီယံအထူးထိပ်သီးအစည်းအဝေးကိုမေလ12ရက်နေ့ကြာသပတေးနေ့မှာစတင်ကျင်းပဖို့ရှိနေချိန်မှာပဲလူခွေရေစောင့်ကြည့်ရေးအဖွဲ့ HRW ကမြန်မာဆီယနာတိတ်မှုအပါအဝင်အာဆီယံဒေသတွင်းလူ့ခွင့်ရေးနဲ့ဒီမိုကရေစီရေးယိုယွင်းကျဆင်းမှုတွေကိုပွင့်ပွင့်လင်းလင်းဝေဖန်ထောက်ပြမှုမရှိဘူးဆိုရင်တော့အာဏာရှင်ခေါင်းဆောင်တွေကိုရဲစေးတင်ပေးသလိုဖြစ်စေမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ထံကိုပေးစာတစ်စောင်ပေးပို့ပါတယ်မြန်မာနိုင်ငံတွင်ဆီယနာတိတ်မှုနောက်ပေါ်လာတဲ့ပြဿနာတွေကိုဖြေရှင်းနိုင်ရေးချမှတ်ထားတဲ့အာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ဟာလည်းအခုချိန်ထိထိတိယောက်ယောက်အကောင့်ထဲမပေါ်သေးတာကိုထောက်ပြပြီးအလုံးမဖြစ်တဲ့အာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ကိုအာဆီယံဘက်ကဆွန့်လွတ်ဖို့အမေရိကန်ကတိုက်တွန်းပါလို့လဲ HRW ကတိုက်တွန်းထားပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အာဆီယံဆိုင်ရာသံမတ်ကြီးဥပိုလ်လှတင်ကတော့အထူးထိပ်သီးဆွေးနွေးပွဲမှာမြန်မာအရေးဆွေးနွေးဖို့တိုက်တွန်းထားကြောင်း VOA ကိုပြောပါတယ
်။ကျွန်တော်ဒေတာတော်တွင်းမှာဒီလူ့အခွင့်အရေးတွေကိုဒီအာဆီယံခေါင်းဆောင်မှုနဲ့လူ့အခွင့်အရေးချိုးဖောက်မှုများနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာပြိပက္ခများကိုအမေရိကန်ပြည်ထောင်စုကကောအာဆီယံခေါင်းဆောင်မှုကကောဒါကိုလက်လျူရှုထားတယ်ဆိုတဲ့သဘောမျိုးသက်ရောက်ဆင်နိုင်မှာဖြစ်တဲ့အတွက်ကျွန်တော်တို့ကတော့ဒီအစည်းအဝေးကြီးကနေမြန်မာနိုင်ငံအရေးကိစ္စတင်တာမကဘူးကျွန်တော်အရှိတောင်အရှဒေတာအတော်တွင်းမှာဖြစ်နေတဲ့ဇိုးဝါတဲ့လူခွင့်ရချုပ်ဖောက်မှုတွေအလုံးဒီမိုကရေစီကိုဆန့်ကျင်ပြီးတော့အာဏာရှင်တွေကလုတ်ချင်နိုင်လုတ်နေတဲ့ကိစ္စတွေအလုံးကိုတော့လေးလေးနက်နက်ဆွေးနွေးပေးဖို့ကျွန်တော်တို့တော့တိုက်တွန်းထားပါတယ်ခင
်ဗျ။အာဆီယံထိပ်သီးဆွေးနွေးပွဲမှာမြန်မာစစ်ကောင်စီခေါင်းဆောင် ဗိုလ်ချုပ်မှုကြီးမြောက်လှိုင်ကိုချန့်လက်ထားဖို့ပြီးခဲ့တဲ့နှစ်ကဆုံးဖြတ်ချက်အတိုင်းအာဆီယံကမပြောင်းမလဲဆက်လက်ထားရှိထားတယ်လို့ဝါရှင်တန်ဒီစီအခြေစိုက်နိုင်ငံတကာမဟာဗျူဟာလေ့လာရေးဌာန IISS ကအရှိတောင်အချက်ရေးရကျွမ်းကျင်သူအာရွန်ခနလီက VOA ကိုပြောပါတယ်အထူးထိပ်သည့်စီဝေးပွဲအတွင်းမြန်မာနိုင်ငံမှာဆီယနာတိတ်မှုကြောင့်ဖြစ်လာတဲ့နိုင်ငံရေးအချက်တဲတွေအရေးပါဝင်နိုင်ပေမဲ့လေထူးခြားတဲ့ရလဒ်မျိုးထွက်လာဖို့အလားအလာကိုတော့သူကအခုလိုပြောပါတယ
် But I wouldn't expect any progress on Myanmar at the summit
ထိပ်သီးအစည်းအဝေးမှာမြန်မာနိုင်ငံနဲ့ပတ်သက်လို့တိုးတက်မှုတွေရလိမ့်မယ်လို့မထင်ပါဘူးပြီးခဲ့တဲ့နှစ်ထဲချမှတ်ခဲ့ပြီးအာဆီယံကတိုးတက်မှုမေမေရရမလုံနိုင်ခဲ့တဲ့ဝေဝါးလုံးနဲ့ဘုံသဘောတူညီချက်၅ရက်ထက်ကျော်လွန်ပြီးမြန်မာနိုင်ငံမှာလှုပ်တင့်လှုပ်ထိုက်တဲ့ကိစ္စတွေမှာအာဆီယံအဖွဲ့ဝင်တော်တော်များများနဲ့အမေရိကန်ကြားသဘောထားတိတ်တိုက်ဆိုင်ကြမယ်မထင်ပါဘူ
းအမေရိကန်အာဆီယံအထူးထိပ်သီးဆွေးနွေးပွဲကနေမြန်မာအရေးမျှော်လင့်နိုင်စရာနဲ့ပတ်သက်လို့အမေရိကန်ငြိမ်းချမ်းရေး Institute USIP ရဲ့အရှိတောင်အာရှဆိုင်ရာအကြီးတန်းကျွမ်းကျင်သူ Brian Harding ကမေလ9ရက်နေ့မှာစောင်းပါတစ်ပုဒ်ရေးပါတယ်ထိပ်သီးဆွေးနွေးပွဲမှာဆွေးနွေးမယ့်အကြောင်းအရာအများပြားကတော့အမေရိကန်အာဆီယံကြားပိုပြီးတော့နီးကပ်တဲ့ပူပေါင်းဆောင်ရွက်မှုအတွေ့နိုင်ငံရေးနဲ့မဆိုင်တဲ့အကြောင်းအရာတွေဖြစ်တဲ့တန့်စင်တဲ့စွမ်းအင်၊ကျန်းမာရေးနဲ့ digital စီးပွားရေးတို့လိုကိစ္စတွေဖြစ်ပြီးမြန်မာနိုင်ငံတွင်းအခြေအနေတွေရိုးရွင်းချဆင်းမှုအကြောင်းကိုလည်းဆွေးနွေးမယ်လို့ဆောင်းပါးမှာရေးပါတယ်။မြန်မာအခြေအနေနဲ့ပတ်သက်ပြီးအာဆီယံခေါင်းဆောင်အများအပြားစိတ်တိုင်းမကျဖြစ်နေတာကိုတွေ့ရမှာဖြစ်တယ်လို့ပဲအဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးဝန်မဆွတ်ဖက်ရေးဆိုတဲ့အာဆီယံရဲ့စံနှုန်းကလည်းရှိနေတာကြောင့်မြန်မာစစ်ကောင်စီကိုချန့်လက်ထားရေးဓမ္မမဟုတ်လဲဖိအားပေးရေးအတွက်စိတ်အားထက်သန်မှုမှာတော့အာဆီယံထိပ်သီးတွေချမှာနက်နက်နေနေသဘောထားကွဲနေတာကိုလည်းအမေရိကန်သမ္မတဂျိုးဘိုက်တင်အနေနဲ့တွေ့ရမယ်လို့သူကဆောင်းပါးမှာရေးသားပါတယ်စစ်ကောင်စီရဲ့မလိုက်ရောမှုအပေါ်ပိုပြီးစိတ်မသက်မသာဖြစ်လာနေကြပြီးမြန်မာခေါင်းဆောင်တွေကိုချန့်လက်ထားဖို့အမျိုးသားညီညွတ်ရေးအစိုးရနဲ့ထိတွေ့ဆက်ဆံရေးတို့ကိုပြောဆိုလာတဲ့အင်ဒိုနီးရှားမလေးရှားနဲ့စင်ကာပူခေါင်းဆောင်တွင်တော့သမ္မတဘိုင်ဒင်အနေနဲ့ဘုံသဘောထားရှိနိုင်ပေမဲ့လေကမ္ဘောဒီးယား၊ဗီယက်နမ်၊လာအိုနဲ့ထိုင်းနိုင်ငံတွေကတော့သမ္မတဘိုင်ဒင်တို့သဘောထားမတူညီမှုနဲ့ကြုံရမယ်လို့လည်းသူကသုံးသပ်ထားပါတယ်။တန်တမာရေးအရာထူးထူးခြားခြားဖြစ်ထွန်းမှုထွက်လာဖို့အလားအလာမှေးမိန်နေတာနဲ့အတူပဲအမေရိကန်သမ္မတဘိုင်ဒင်အနေနဲ့ကတော့အမျိုးသားညီညွတ်ရေးအစိုးရနဲ့ပို့ပြီးတော့ထိတွေ့ဆက်ဆံရေးမြန်မာနိုင်ငံကိုလူသားချင်းစာနာမှုအကူအညီတွေပေးပို့ရေးမူပေါင်းတရချမှတ်ရေးတို့အပေါ်အာရုံစိုက်မဲ့အနေထားပါလို့လည်းသူကသုံးသပ်ထားပါတယ်ရှင်
။အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲအကြောင်းမတ်တင်ကြီးထိုင်ပြောပြတာပါ။အခုတခါသတင်းပေးပို့ချက်တစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်။စကိုင်းတိုင်းဒေသကြီးကဏီမြို့နယ်နဲ့ပလဲမြို့နယ်ကကြေးဝါတွေမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေး PDF တပ်ဖွဲ့တွေတိုက်ပွဲတွေဖြစ်ပွားနေပါတယ်။တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကရဟယင်သုံးပြီးလေချောင်းကနေပြတ်ကတ်ခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့တွေကပြောပါတယ်။ရန်ကုန်ကပြေးဖို့တဲ့တွင်ကိုရဲမွန်ပြောပြပေးပါလိမ့်မယ်
။စကိုင်းတိုင်းဒေသကြီးကဏီမြို့နယ်အလဲကျွန်းကျေးရွာမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်တွေကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမေလ10ရက်မနက်ပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့တာပါ။အဲ့ဒီနောက်မှာနှစ်ဖက်အပြန်အလှန်ပြစ်ခတ်တာတွေဖြစ်ပွားခဲ့ပြီးစစ်ကောင်စီကရဟယင်နဲ့လာရောက်ပြစ်ခတ်ခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့တာဝန်ရှိသူတို့ကပြောပါတယ
်။ဟိုတိုက်ပွဲတော့မနက်ခင်းနဲ့စတိုက်တာပဲဟုတ်။ကနေမျိုးနယ်ပေါ်ရေလေကျွန်းရွာမှာတက်ဆွဲထားတဲ့စစ်ကောင်စီနဲ့ကျွန်တော်တို့တိုက်ပွဲတိုက်ကြပြဟုတ်တိုက်ပွဲပြင်းတဲ့နယ်လေနဲ့ပါလာပြစ်တာပြဟုတ်ကျွန်တော်တို့လေကျွန်းရွာကကနေမျိုးနယ်မှာတနယ်လုံးမှာအဲ့လေကျွန်းရွာပြူရွာလဲဖြစ်နေတယ်ပြပြီးတော့ကျတော့အခုစစ်တပ်ကအဲ့မှာပဲအထိုင်ချနေတယ်ပြဟုတ်အဲ့နဲ့ကျွန်တော်တို့စခန်းတိုင်းတိုက်ပွဲဝင်ဆင်နေတာပြဟုတ်ကျွန်တော်တို့ဂျွာတဝဲဝင်နိုင်တဲ့ချိန်မှာလေနဲ့လာပြီးတော့ကျွန်တော်နောက်ဆုတ်ခွာခဲ့ရတယ်ပြဟုတ်
တိုက်ပွဲဖြစ်ပွားတဲ့အလဲကျွန်းကြီးရွာကိုကဏီမျိုးပေါ်ကနေလက်နက်ကြီးတွေနဲ့ပါပစ်ခတ်ခဲ့ပြီးလက်ရှိအချိန်မှာစစ်ကောင်စီတပ်တွေဟာအလဲကျွန်းကြီးရွာမှာဆက်လက်တပ်ဆွဲနေတယ်လို့ဆိုပါရယ်တိုက်ပွဲကြောင့်အနီးအနားကကြီးရွာသားတွေဟာဘေးလွတ်ရာကိုတိမ်းရှောင်နေရတယ်လို့သိရပါရယ်တဆက်ထဲမှာပဲပလဲမျိုးနယ်တွေကကြီးရွာတွေမှာလည်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲတွေရှိနေပါရယ်ကဏီမျိုးအလဲကျွန်းကြီးရွာကိုပစ်ခတ်ပြီးပြန်လာတဲ့ရဟတ်ရင်ဟာပလဲမျိုးကတိုက်ပွဲတွေဖြစ်ပွားနေတဲ့နေရာတွေကိုလည်းလေချောင်းကနေပစ်ခတ်ခဲ့တယ်လို့ဒေသခံသူကပြောပါတယ်
။တိုက်ပွဲကတော့ဒီဟိုဟာပြည်တွေနဲ့ပြည်သူတွေနဲ့တိုက်ပွဲဖြစ်တယ်ပဲနည်း။ဖြစ်တော့သူတို့လည်းရဲရန်တုတ်ပြီးဒါဒလကပစ်ထားတယ်ဗျ။စီးမှုကဟိုဟာပေါ့ကျွန်တော်တို့မနေ့နေ့ပဲချမ်းရယ်၊ပြည့်ဖက်ချမ်းရယ်၊ချောင်းဖက်ချမ်းရယ်ပေါ့။အဲ့ဒီတော့ဒီမှာပစ်တယ်။နှုတ်ဦးပဲမီးလောင်ရင်နှုတ်ဦးပဲချမ်းရယ်။ဒီနှစ်ကြိမ်လာပစ်တယ်ဗျ။နေ့လေကျော်ကဒီမှာဒီလောက်ကြာတယ်ကြည့်။ ခုပြီးခဲ့တဲ့နိုင်ဝက်လောက်ကတကြိမ်လားသူတို့က
တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားတာတော့မရှိသေးပါဘူး။စကိုင်းတိုင်းဒေသကြီးတွေကကဏီမြို့နယ်နဲ့ပလဲမြို့နယ်တို့အတွင်းမှာမကြာခဏဆိုလိုစစ်ကောင်စီကလေကြောင်းကနေတိုက်ခတ်ရှင်းလင်းရတဲ့အထိတိုက်ပွဲတွေပြင်းထန်နေပါတယ်။တိုက်ပွဲကြောင့်ဒေသခံတွေဟာတောတောင်တွေထွက်ပြေးရတယ်လို့ထွက်ပြေးပုန်းရှောင်ရင်းတောထဲမှာမွေကြိုက်ပြီးတိတ်ဆုံးသူတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်။ပလဲမြို့နယ်ထဲမှာကြေးရွာဆက်ရွာထက်မင်းမီးရှို့ခံရပြီးနေအိမ်ထောင်ထဲချီမီးလောင်ကျွမ်းပြီးတော့တောင်ထဲချီရဲ့ဒေသခံတွေဟာအိုးမဲ့အိမ်မဲ့ဖြစ်နေရပါတယ်။စစ်ကောင်စီကမိုဘိုင်းအင်တာနက်အသုံးပြုမှုဖျက်တောက်ထားတာလဲနှစ်လားကျော်ရှိလာနေပြီဖြစ်တယ်လို့ရိခာတယူမှုကိုလည်းတင်းကျပ်ထားတဲ့အတွက်ဒေသခံတွေမှာအခက်အခဲတွေရှိနေပါတယ်ခင်ဗျာ
။စကိုင်းတိုင်းတွေက PDF တပ်ဖွဲ့တွေနဲ့စစ်ကောင်စီတွေတိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းကိုရဲမွန်ပြောသွားတာပါ။ဆက်လက်ပြီးတော့မြန်မာနိုင်ငံအတွင်းကစာအုပ်စီအကြောင်းကိုလည်းပြောပြခြင်းပါတယ်။မြန်မာနိုင်ငံမှာအများဆုံးသုံးစွဲနေကြတဲ့စာအုပ်စီဟာရှားပါးလာပြီးဈေးနှုန်းတွေတက်နေတဲ့အတွက်သတ်မှတ်ထားတဲ့ဈေးနှုန်းအတိုင်းစီရောင်းချသူတွေကမရောင်းနိုင်ကြတော့ဘဲဈေးကွက်ပေါက်ဈေးအတိုင်းရောင်းချနေကြပါတယ်။ဒီအကြောင်းစားသုံးစီလုပ်ငန်းရှင်တွေကိုမေးမြန်းပြီးကျွန်တော်ခင်မောင်စိုးမင်းကပဲပြောပြပါမယ်။စားအုပ်စီတွေကိုမလေးရှားနိုင်ငံကနေမြန်မာနိုင်ငံအတွင်းမပြတ်လတ်အောင်တင်သွင်းနိုင်ခြင်းမရှိတော့တဲ့အတွက်လက်ကျန်စားအုပ်စီတွေကိုသက်ဆိုင်ရာကဈေးနှုန်းသတ်မှတ်ထားပြီးမဲ့လက်တွေမှာကုန်တယ်တွေစီအယောင်းဝယ်လုပ်သူတွေကလိုက်နာဖို့မလွယ်ကူဘူးလို့မကွေးတိုင်းအတွင်းကစီလုပ်ငန်းရှင်တို့ကပြောပါတယ်
။အစိုးရကလည်းတို့ကဘယ်လိုဖြစ်နေလို့ဆိုတော့တို့ကသတ်မှတ်ဈေးနဲ့ရောင်းခိုင်းနေတာပေါ့။ရောင်းခိုင်းပေမဲ့ဒီကုန်တယ်တွေကလည်းမရောင်းနိုင်ဘူး။တို့သတ်မှတ်ဈေးကဥပမာ6000ရောင်းခိုင်းပေမဲ့ကုန်တယ်က6000မရောင်းနိုင်ဘူး။အဲ့ဒီကတော့မရောင်းနိုင်ဘူးဆိုလက်တိတ်ထိုးရောင်းတဲ့ဈေးတွေဖြစ်ကုန်တာပေါ့။ကြော့မရောင်းနိုင်ဘူးပေါ့။အဲ့လိုတော့ဖြစ်နေတယ်ကြာ။ခုနေတာကတော့လေဒေါ်လာနဲ့ဝယ်ဖို့ကလည်းဒီအစိုးရကလည်းတော်တော်လေးနည်းနည်းဟိုဟာတခြားစစ်စစ်နေတဲ့သဘောဆိုတော့လေ
အခုအကမှမလေးရှားနိုင်ငံကနေမြန်မာနိုင်ငံအတွင်းကိုစောင်းစီတင်သွင်းမှုဟာနှဲပါလာတဲ့အတွေ့ပြည်တွင်းမှာဈေးကြီးနေပြီးသီးနှံစီတွေနဲ့အရင်ကလိုဈေးနှုန်းကွာခြားမှုတိတ်မရှိတော့ပါဘူးအရင်ကဆိုရင်စောင်းစီတစ်ပိတ်သာ3000ကျော်ပဲရှိရာကနေအခုအကမှ2ဆကျော်ဈေးတက်လာပါတယ်မြန်မာနိုင်ငံမှာတစ်ချိန်လုံးက COG လို့တင်စားခဲ့တဲ့မကွေးတိုင်းအတွင်းကပဲနန်းစားသုံးစီထုတ်လုပ်ရောင်းချတဲ့အဲ့ဒီစီဆက်လုပ်ငန်းရှင်ကပဲပဲစီနန်းစီဈေးနဲ့စားအုပ်စီဈေးအခြေအနေကိုအခုလိုနှိုင်းယှဉ်ပြောပါတယ်
။ခုကျတော့ဘယ်လိုဖြစ်တော့ဆိုစားအုပ်စီကတော့ဟိုဈေးတွေတက်လာတော့ပြရတဲ့သူစားအုပ်စီအဝင်လျှော့လာတော့ဘယ်လိုဖြစ်လာဆိုစားအုပ်စီကလည်း6000ကျော်ဖြစ်တယ်ကျွန်တော်တို့စီရီယာ8900ဖြစ်သွားတာပေါ့။ခုအနေထားကတော့ကျွန်တော်တို့ကဘယ်လိုလုပ်ဆိုတော့စားအုပ်စီကလည်းအဲ့လိုမြင့်လာတယ်ပေါ့လေစားအုပ်စီနဲ့ပြည်တွင်းပဲစီနိုင်စီနဲ့ဈေးကတိတ်ကွာချက်တိတ်မရှိတော့ဘူးပေါ့။အဓိကတော့ဒေါ်လာစီးတက်လာကြတယ်အဲ့လိုမျိုးအလိုမှအပြင်စားအုပ်စီးတွေကမြင့်တက်လာအဲ့လိုဖြစ်လာတာလားတော့လေခုကြဒီလိုလိုဖြစ်တာကြအယောင်းဝဲသဘောအရကြတော့ကျွန်တော်တို့ကဒီအင်ဒိုနီးရှားလည်းပိတ်တယ်ဆိုတော့မလေးရှားလည်းလည်းဈေးဟွာဖြစ်လို့ရသွားတာပေါ့သူကလေဈေးကင်လို့ရသွားတာပေါ့သူတို့တနိုင်ငံနဲ့ရောင်းမှုရှိသွားတာဆိုတော့လေစားအုပ်စီးနေတာတော့ကျွန်တော်နိုင်ငံကုမ္ပဏီကတော့ဈေးချဖို့ကတော့မရှိဘူးပြတာလေ
စားအုပ်စီးကိုအများဆုံးအသုံးပြုကြတာကအကျော်အလွန်စားတောက်ကုန်လုပ်ငန်းတွေနဲ့စားတောက်ဆိုင်တွေဖြစ်ကြပါတယ်အဲ့ဒီလိုစောင်းစီတွေရုတ်တရက်ဈေးတက်သွားတဲ့အတွက်သီးနှံစီစစ်စစ်တွေလည်းအထိုက်လျောက်ဈေးတက်ကုန်ပါတယ်။မကွေးမြို့ကနှမ်းပဲစားသုံးစီလုပ်ငန်းနဲ့စီရောင်းချသူတဦးကတော့သက်ဆိုင်ရာကစားသုံးစီဈေးနှုန်းသတ်မှတ်တာဟာစောင်းစီတင်သွင်းတဲ့သူတွေအတွက်ပဲလို့သူယူဆတဲ့အကြောင်းအခုလိုပြောပါတယ်
။စောင်းစီကအဓိကဆိုင်နေပေါ့။တပည့်ဆိုင်တို့စားတောက်ဆိုင်တွေကတော့ဒီစောင်းစီကိုသုံးတာ။ခိုင်စောင်းစီက8000နာရီတက်လာ။ဒေတာပက်စီရလည်းဈေးကျသွားတိတိရစောင်းစီဈေးကိုအစိုးရ9500မှတ်ပြီမဲ့အမှန်တော့စောင်းစီတွင်းတဲ့ကောင်တွေအတွက်လို့တွေးလိုက်တာပဲ။ဘာလို့ဆိုတော့ तू ကအစိုးရကြီးကို1950နဲ့ဒေါ်လာကြီးထုတ်လိုက်တယ်ထုတ်ပြီးမလေးရှားလမ်းပို့လိုက်မလေးရှားစီရောက်လာတော့စီရောက်လာဆိုတော့ဘာမှဝင်နေပြန်အောင်မဟုတ်ဘူး။အဲသူတို့ဒေါ်လာထုတ်ရအောင်1950နဲ့ထုတ်ရအောင်သူတို့လုပ်တယ်လို့ထင်တာအဲ့ကစားကွက်ကိုစောင်းစီဈေးကိုသူတို့ဝယ်လို့လွယ်တယ်ဆိုပြီးတော့ဈေးသတ်မှတ်တဲ့ဟိုအီစားရက်စားတိုင်းကြီးထုတ်လာသေး9500 6000နဲ့ပိုမရောပါဆိုပြီးစားရက်ကြီးထုတ်လာသေးအစောင်းစီလေဒါကြမ်းစီရဲ့90ရာခိုင်နှုန်းလောက်ကစောင်းစီလဲနေတာ
စီရွက်သီးနှံအများအပြားစိုက်ပျိုးထုတ်လုပ်တဲ့မြန်မာနိုင်ငံမှာအရင်ကဆိုရင်ပြည်ပကတင်သွင်းတဲ့စောင်းစီဟာပြည်တွင်းထုတ်ပဲနှံအပါဝင်သီးနှံကထုတ်လုပ်တဲ့စီတွေတက်ဈေးချိုတဲ့အတွက်ကြောင့်လူအများအပြားစားသုံးနေကြပါတယ်အခုအခါမှာစောင်းစီအများအပြားထုတ်လုပ်တဲ့အင်ဒိုနီးရှားနိုင်ငံကမကြာခင်ရပိုင်းကပြည်တွင်းစားသုံးမှုဖူလုံအောင်ဆိုပြီးပြည်ပကိုတင်ပို့မှုတွေပိတ်ပင်လိုက်ပါတယ်အလားတူကဘာမှာလဲကိုဗစ်ကာယောဂါနဲ့ရုရှားယူကရိန်းစစ်ပွဲကြောင့်စောင်းစီအပါဝင်စားနပ်ရိက္ခာဈေးနှုန်းတွေကြီးမြင့်နေပါတယ်။ဒါပေမဲ့လဲစစ်ကောင်စီရဲ့စားသုံးစီတင်သွင်းတိုးလောင်ဖြန့်ဖြူးရေးလုပ်ငန်းကြီးကြပ်ရေးကော်မတီကတော့ မြန်မာနိုင်ငံမှာစားသုံးစီလုံလောက်နေပြီးစီသင်းမောတွေလည်းပုံမှန်ဝင်ရောက်နေကြောင်းအင်ဒိုနီးရှားနိုင်ငံကစားသုံးစီတင်သွင်းမှုမူဝါဒဆိုင်ရာသတင်းကိုလည်းချက်ကားပြီးကောလာဟလထုတ်လွှင့်နေကြကြောင်းလူထုအနေနဲ့စိုးရိမ်စရာမလိုဘူးလို့သတင်းစာကနေကြေညာခဲ့ပါတယ်ကုလသမဂ္ဂစာနယ်ဇင်းအစီအစဉ် WFP ကတော့မြန်မာနိုင်ငံမှာနိုင်ငံရေးမတည်မငြိမ်မှုဖြစ်ပြီးကုန်စည်ကူးတက်မှုနဲ့အယောင်းဝယ်တွေပေါ်ထိကြိုက်လာတာနဲ့အမျှစားတောက်ကုန်နဲ့လောင်စာဆီတွေဈေးတက်နေတယ်လို့သတိပေးလိုက်ပါတယ်။တချို့မျိုးပြဒေသတွေမှာစားတောက်ကုန်ဈေးနှုန်းတွေနှစ်ဆတက်သွားတယ်ဆိုတာ WFP ရဲ့စားတောက်ကုန်ဈေးနှုန်းစောင့်ကြည့်ရေးကနေတွေးရှိထားပါတယ်ခင်ဗျာ။ VOA ကနေသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အစီအစဉ်ဒုတိယပိုင်းအစမှာဖိလစ်ပိုင်နိုင်ငံရွေးကောက်ပွဲမှာအာနာရှင်ဟောင်းရဲ့သားအနိုင်ရရှိသွားတဲ့အပေါ်မှာဥကျော်ဆန်းသာနဲ့ကျွန်တော်တိုက်ရိုက်ဆွေးနွေးတာကိုလည်းတင်ဆက်ပေးပါမယ်။အခုတော့နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုပြောပြပေးပါမယ်။ယူကရိန်းကိုကျူးကျော်တဲ့အတွက်ရုရှားနိုင်ငံအပေါ်နိုင်ငံတကာကပိတ်ဆို့အရေးယူမှုတွေလှုပ်လာတဲ့အတွက်စီးပွားရေးကဏ္ဍဟာယူကရိန်းပြည်ပခါမှာစစ်မျက်နှာတစ်ခုလိုဖြစ်လာပါတယ်။အခုလောလောဆယ်မှာရုရှားကသူ့ရဲ့ရူဘယ်ငွေကြေးတန်ဖိုးကျမသွားအောင်ထိန်းသိမ်းနေရပါတယ်အဲ့ဒီလိုအချိန်မှာပဲဥရောပကရုရှားရဲ့ရေနံနဲ့သဘာဝတန်းငွေတွေကိုမဝယ်ဖို့ဆွေးနွေးဆုံးဖြတ်နေပါပြီ VOA ရုရှားဌာနကသတင်းပေးပို့ထားတာကိုကိုဇော်မိုးကျော်ကပြောပြပေးပါခင်ဗျာ
ရုရှားအပေါ်အနောက်နိုင်ငံတွေကစီးပွားရေးပိတ်ဆို့မှုတွေချမှတ်ထားတဲ့အတွက်ရုရှားရဲ့ကုန်သွယ်ရေးတွေပျက်စီးကုန်သလိုအစိုးရရဲ့နိုင်ငံခြားငွေနဲ့အာမခံရွှေတွေရဲ့တဝက်လောက်ဟာလည်းထိန်းချုပ်ပိတ်ပင်ခံထားရပါတယ်ဒီလိုအခြေအနေတွေကြောင့်ရုရှားရဲ့စီးပွားရေးဟာအလွန်ခက်ခဲတဲ့အခြေအနေကိုရောက်ရှိသွားပါတယ်လာမယ့်လအနည်းငယ်အတွင်းရုရှားရဲ့ရောင်းလိုအားကျဆင်းမှုဒဏ်ကိုစတင်ခံစားရတော့မယ်လို့သူတေတီတွေကပြောဆိုပါတယ်အခုအချိန်မှာရုရှားအစိုးရကရူဘယ်ငွေတန်ဖိုးဆက်ကျမသွားအောင်လှုံ့ဆော်ထားပါတယ်အကျိုးအခဲခတ်တွေကတော့ပြည်တွင်းဝယ်လိုအားအတွက်ဝါဒဖြန့်မှုတစ်ခုဖြစ်တယ်လို့လည်းပြောကြပါတယ်အမေရိကန်ပြည်ထောင်စုဝါရှင်တန် DC အခြေစိုက်စွမ်းအင်တဲ့နိုင်ငံရေးဆိုင်ရာပြဿနာတွေကိုလေ့လာတဲ့သုတေသီအက်ကနီယာဂရာဂက်စ်ကတော့
Well first of all Russia is trying to go around the sanctions
Russia ကနိုင်ငံတကာကနေချမှတ်ထားတဲ့ငွေကြေးနဲ့ဘဏ်ဆိုင်ရာပိတ်ဆို့အရေးယူမှုတွေကိုရှောင်ကွင်းနိုင်ဖို့အတွက်ကြိုးစားပါတယ်။ဒါ့အပြင် Russia Ruble ငွေတန်ဖိုးကျမသွားအောင်လည်းကြားကန်ထားပါတယ်။ဒါဟာဗလာဒီမီယာပူတင်ကသူ့အနေနဲ့ဆက်ပြီးထိန်းချုပ်ထားနိုင်နေဆိုတာကိုရုရှားပြည်သူတွေကိုပြသဖို့အတွက်ကြိုးပမ်းတာလို့လည်းထင်ပါတယ်။သူ့အနေနဲ့ရုရှားငွေကိုလူတွေဆက်ပြီးအသုံးပြုလိုတဲ့ငွေကြေးတစ်ရပ်ဖြစ်နေဆက်ပြီးထိန်းထားနိုင်အောင်လုပ်နေပါတယ်။ရူဘယ်ငွေဟာတဟုန်တိုးထိုးကျသွားခဲ့တယ်ဆိုတာကိုမှတ်မိကြမှာပါ
။ရုရှားကယူကရိန်းကိုစတင်ကျူးကျော်ကြတဲ့ကဇက်တိုက်ဖိအားပေးခံရတဲ့ရုရှားဘဏ်လုပ်ငန်းတာဝန်ရှိသူတွေကအခက်အခဲတွေဖြစ်လာမယ်ဆိုတာသတိပေးထားပါတယ်။ငွေကြေးဖောင်းပွားမှုနဲ့မလုံလောက်မှုဟာလာမယ့်လတွေအတွင်းပိုမိုအခြေအနေဆိုးလာမယ်လို့သတိပေးထားပါတယ်။ငွေကြေးဖောင်းပွားမှုတွေမြင့်တက်လာခဲ့မယ်ဆိုရင်လည်းဗန်နာရေးအစီအမံတွေနဲ့ရော့ကျသွားအောင်လုပ်ဖို့ရည်မှန်းထားပါတယ်လို့ရုရှားဗဟိုဘဏ်ရဲ့အုပ်ချုပ်ရေးမှူးကပြောပါတယ်။ဥရောပကရုရှားရဲ့စွမ်းအင်အပေါ်မိခိုနေရတာကိုအဆုံးသတ်ဖို့လှုံ့ဆော်နေတာဟာရုရှားအတွက်အန္တရာယ်ရှိပါတယ်အဲ့ဒီလိုအဆုံးသတ်ဖို့မဖြစ်နိုင်ဘူးလို့အရင်ကထင်ရပေမဲ့အခုတော့တကယ်ဖြစ်လာမဲ့အခြေအနေနဲ့နီးကပ်လာပြီဖြစ်ပါတယ်သူတေသည်အက်ကနီယာဂရီဂက်စ်ကအခုလိုပြောပါတယ
် I think they can phase out Russian gas in a year or two
ဥရောပအနေနဲ့လာမဲ့တစ်နှစ်ဒါမှမဟုတ်နှစ်နှစ်အတွက်မှာရုရှားရဲ့သဘာဝဓာတ်ငွေတင်သွင်းမှုကိုရပ်တန့်နိုင်မှာပါကျမထင်တာကတော့ဥရောပသမဂ္ဂဝင်နိုင်ငံတိုင်းလုံနိုင်လိမ့်မယ်လို့ထင်ပါတယ်။ဒါ့အပြင်တခြားနိုင်ငံတွေလည်းဒီလိုဆုံးဖြတ်ချက်မျိုးလုံနိုင်ကြမှာပါ
။ယူကရိန်းမှာရုရှားကကျူးလွန်တဲ့လှုပ်ရည်ကြောင့်အခြားနိုင်ငံတွေကနိုင်ငံရေးအရာဝိုင်းပယ်ကြပါတယ်။ရုရှားဟာစီးပွားရေးအရာပါအထူးကြနိုင်ငံဖြစ်လာမလားဆိုတာလာမယ့်လတွေအတွင်းအဖြေပေါ်မှာဖြစ်ပါတယ်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမင်းမြန်ငန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bing Juru channel 101 ဒါမှမဟုတ် Tycom 6 Juru channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
် VOA American တန်ရဲ့ဗုဒ္ဓဦးနေမနေ့ကင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်သောတာရှင်များခင်ဗျာစောစောလေးကကျွန်တော်ပြောခဲ့သလိုပဲဖိလစ်ပိုင်သမ္မတရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဒီ VOA မြန်မာဘိုင်းကအယ်ဒီတာဆရာဦးကျော်စံသာကဆွေးနွေးသုံးသပ်မှာဖြစ်ပါတယ်ကျွန်တော်နဲ့အတူဆွေးနွေးသုံးသပ်ကြပါပါ။ဟုတ်ကဲ့ဆရာမင်္ဂလာပါခင်ဗျာ
။မင်္ဂလာပါ။
ဆရာရေဒီလ9ရက်နေ့ကဖိလစ်ပိုင်နိုင်ငံသမ္မတရွေးကောက်ပွဲမှာအရင်အာနာရှင်ဟောင်းဖာရီဒန်မာကော့စ်ကဲတာမာကော့စ်ဂျူနီယာကအနိုင်ရတာသေချာသလောက်ဖြစ်နေပါပြီ။ဒါနဲ့ပတ်သက်ပြီးဖိလစ်ပိုင်နိုင်ငံရေးမှာကဒေတာတွင်းမှာကအခြေအနေတွေတက်ရောက်လာနိုင်ပါလေ။ဒါနဲ့ပထမဆုံးမေးချင်တာကဖိလစ်ပိုင်နိုင်ငံမှာအခုသမ္မတရွေးကောက်ပွဲမှာအရင်အာနာရှင်ဟောင်းဖာရီနာမာကော့စ်တာဂျူနီယာအနိုင်ရသွားရင်နော်ဟိုသူ့ရဲ့ပြိုင်ဘက်ကလည်းဒီလူအခွင့်အရေးလှောက်ရှားသူလည်းဖြစ်တယ်ဒူးသမရလည်းဖြစ်တယ်အဲ့တော့ဖိလစ်ပိုင်အာနာရှင်ဟောင်းရဲ့တာအနိုင်ရသွားတာထူးဆန်းမနေဘူးလားဆရာအဲ့ဒီအတွက်သူနိုင်ရသွားရင်ဘာတွေဆက်ဖြစ်နိုင်လဲဆိုတာသုံးသပ်ပြပါဦး
ဟုတ်ကဲ့ပထမဆုံးသူအနိုင်ရတဲ့အကြောင်းကိုပြောရမယ်ဆိုရင်တော့အဓိကအဖြစ်အကြောင်းသုံးချက်ရှိပါလိမ့်မယ်နံပါတ်1တစ်ချက်ကတော့သူဟာ social media တွေကိုအဓိကအကူပြီးတော့ရွေးကောက်ပွဲအတွက်မဲဆွဲသွားဖြစ်ပါတယ်။သူရဲ့ policy platform ဘယ်လိုလုပ်မယ်ဘယ်လိုမူဝါဒနဲ့သွားမယ်ဆိုတော့သူသတင်းစာရှင်းလင်းပွဲတွေပါတယ်မလုပ်ပါဘူးလူလူနဲ့သိပ်ပြီးတော့ဒီကိစ္စကိုရှင်းပြတာလည်းမရှိဘူး။ဒါပေမဲ့ social media တွေထဲမှာ influencer တွေကဒီဟာကိုသူဟာဘယ်လိုကောင်းအောင်လုပ်နိုင်လဲဆိုတော့အဓိကဝါဒဖြန့်ကြပါတယ်။နောက်ပြီးတော့သူ့အဖေအနာရှင်လက်ထက်တုန်းကဘယ်လောက်တိုင်းပြည်ကြီးနေဆိုခဲ့တယ်ဆိုတော့အခုလူငယ်တွေကကိုယ်တိုင်းမခံစားခဲ့ရဘူး။ဆိုတော့အဲ့ဒီ social media ကလူတွေကလည်းပဲအဲ့ဒီဆက်ကိုပြောင်းပြန်လုပ်တယ်သူဖိလက်ထက်မှာဘလောက်ကြီးကျယ်ခဲ့တယ်ဆိုတော့သာအမှုန့်တင်ကြပါတယ်ဆိုတော့ social media ရဲ့အကြီးမှုတစ်ခုလို့ပြောပါလိမ့်မယ်နံပါတ်1တစ်ချက်ကတော့သူနဲ့ဒုတိယသမ္မတအဖြစ်လက်တွဲရှင်ပြိုင်မဲ့သမ္မတဒုတာတရဲ့သမီးဖြစ်ပါတယ်သူကသမ္မတဒုတာတရဲ့ဟာတိုင်းပြည်မှာလှုပ်တာကြိုင်တာသိကျန်လို့လူခွင့်ရေးအဖွဲ့ကဝေဖန်ကြပေမဲ့သူကသိပေါ်ပူလာဖြစ်တယ်တကယ်လို့သာ6နှစ်ပြည့်ပြီးဒုတိယသက်တမ်းအရွေးခံရမယ်ရွေးခွင့်ရှိရင်သူတော်အရွေးခံနိုင်လို့တွေ့ကြပါတယ်ဆိုတော့အဲသူရဲ့သမီးကမာကော့စ်တာနဲ့လက်တွဲပြိုင်နေတော့သူသမီးရဲ့ဩဇာလွှမ်းမိုးမှုထင်ပေါ်ကျော်ကြမှာပိုလို့တောင်အရေးကြီးတယ်လို့တချို့ကသုံးသပ်ကြတာတွေ့ရပါတယ်။အဲနောက်ဆုံးတစ်ချက်ကတော့ဖိလစ်ပိုင်နိုင်ငံရဲ့နိုင်ငံရေးသမိုင်းကိုကြည့်မယ်ဆိုရင်ဒါ patron client system လို့ခေါ်တဲ့ကျေးဇူးခံကျေးဇူးသားစနစ်။နေစားပယ်စားတို့သဘောဖြစ်နေတယ်။အဲ့ net နဲ့လုံးဝသူတို့ပဲ order လွှမ်းမိုးထားတယ်။အဲ့ net အတွက်သူတို့လည်းအကောင်းဆုံးလုပ်ပေးထားတယ်၊ဂတိတွေပေးထားခဲ့တယ်။ဆိုတော့မာကော့စ်ကနှစ်ပေါင်း20နှစ်အုပ်ချုပ်ခဲ့တာ။အဲ့လိုပြုစုပြည့်အောင်ခဲ့တဲ့နယ်ကလူတွေကသူ့မှလွယ်ပြီးတခြားဘသူမှလက်ခံမှာမဟုတ်ပါဘူးဆိုတော့အဲ့လိုကျေးဇူးခံကျေးဇူးသားစနစ်ကြောင့်လည်းပဲအဲ့နယ်ကလူတွေသူ့ကိုအဓိကထောက်ခံတယ်ဆိုတော့အဲ့သူငယ်ကြောင့်အနာရှင်သားဖြစ်ပေမဲ့အနိုင်ရရှိတယ်လို့ပြောနိုင်ပါတယ်ကိုစမေ
။ဟုတ်ကဲ့ဆရာ။သူ့အဖေကလည်းအနာရှင်ဆိုတော့သူတကယ်လို့အနာရအုပ်ချုပ်ရင်သူကအနာရှင်ဖြစ်မသွားနိုင်ဘူးလားဆရာ။သုံးသပ်ပြပါအောင်။
ဟုတ်ကဲ့အဲ့ဒါလူတိုင်းစိုးရင်ရတဲ့ကိစ္စပါအတူသဖြင့်အဲ့ဒီသူ့ကိုအတိုက်ခံလုပ်တဲ့လူကလူရဲ့ဖြစ်လာလိမ့်မယ်ဆိုရင်လည်းဒါပေမဲ့မာကော့စ်သားကဘာပြောလဲဆိုတော့သူက unity တိုင်းပြည်မှာညီညွတ်ကြပါစို့ and let's rise again ပြန်လဲကြီးထွားလာအောင်တိုင်းပြည်တိုးတက်အောင်လုပ်ကြပါစို့ဆိုပြီးသူ့ဖိလက်ထက်ကဘယ်လိုကြီးကျယ်ခဲ့တယ်အဲ့ဒီတိုင်းသူကလုပ်မယ်ဆိုပြီးတော့လည်းအဓိကပြောနေကြပါတယ်အဲ့လိုပြောတဲ့အကြောင်းသူဟာဘယ်လိုလုပ်မလဲဆိုတော့လက်တွေ့မကြသေးပေမဲ့မပြောသေးပေမဲ့သူတစ်ခုပြောတာကတော့သူ့ကိုတဲ့ဒီသူရဲ့ family history နဲ့ကြည့်ပြီးတော့ judge မလုပ်ပါနဲ့သူရဲ့ action ကိုကြည့်ပြီးတော့ judge လုပ်ပါဆိုတော့ပြောကြပါရဲဆိုတော့လူတိုင်းကလည်းပဲဒါကိုစောင့်ကြည့်နေရတယ်ပေါ့လေသူ့အဖေလုပ်ခဲ့တဲ့အတိုင်းပြန်လုပ်မယ်ဆိုတော့လည်းပဲဒါဆိုရင်ကြတော့ဖြစ်တယ်သူကလည်းသူကတိုင်းပြည်ပြန်လဲကြီးထွားအောင်လုပ်မယ်တိုးတက်အောင်လုပ်မယ်လို့ပြောနေတာပါဆိုတော
့ဟုတ်ကဲ့ဆရာနောက်ပြဿနာတစ်ခုကဆရာဒီဖိလစ်ပိုင်နိုင်ငံမှာဒီတောင်တရုတ်ပင်လယ်အငင်းပွားမှုမှာတရုတ်နဲ့သူနဲ့ကအငင်းပွားမှုတွေဇက်တိုက်ရှိနေပါတယ်တကယ်လို့ဒီဒီဖာရီနာမာကော့စ်ဂျူနီယာအနာရလာရင်အမေရိကန်ဘက်ကိုရောရိမ့်မသွားနိုင်ဘူးလားသူ့အဖေလိုဘယ်လိုဖြစ်သွားနိုင်မလဲဆရာ
တကယ်တော့အမေရိကန်ကစွရင်လည်းဆရဲဟာဆယ်နှစ်မှာပဲအပီသရင်ဆောင်းမကသုံးသပ်ထားတာကိုကျွန်တော်တွေးရပါတယ်ဘာပြောလဲဆိုတော့ဒီဒေသအတွင်းမှာဒီမိုကရေစီအားနည်းသွားမယ် မာကိုစတာသမ္မတဖြစ်လာတဲ့အတွက်ကြောင့်လို့သူတွေ့ပါတယ်အဲ့လိုဖြစ်ပြီးတဲ့အတွက်ကြောင့်သူဟာတရုတ်ဘက်ကိုပိုရင်းသွားနိုင်တယ်လို့ကမှတွေ့ကြပါတယ်အမေရိကန်ဘက်ကအဲ့လိုဆိုရင်လည်းရှိပါတယ်နောက်တရုတ်ကလည်းပဲတရုတ်နိုင်ငံသားပြောခွင့်ရတာလည်းပဲသူတက်လာကိုကျူးဆွတဲ့သူတို့ကလည်းပဲဟာသူတို့ဟာဆက်ဆံရေးအကောင်းဆုံးဖြစ်အောင်လုပ်မယ် friendly relations အရင်တည်းခိုင်မာအောင်လုပ်မယ်ဆိုတရုတ်ကလည်းပဲအရင်ကိုလန့်ခင်းပြီးတော့သူ့ကိုကျူးဆွပြီးတော့ပြောထားပါတယ်ဘာကြောင့်လဲဆိုတော့သူ့ရဲ့ပြိုင်ဘက်လူခွေးလှုပ်ရှားသူနိုင်ခဲ့ရင်တရုတ်ကိုလည်းဝေဖန်မှာပဲလေသူအပြင်းလည်းဝေဖန်နေတယ်ဆိုတော့သူ့အတွက်လည်းဂန္ဓကောစားဖြစ်နိုင်တယ်ဆိုတော့မာကိုစ်တန်ကသူနဲ့တရုတ်နဲ့ပိုအဆင်ပြေတယ်။တစ်ချိန်တည်းမှာမာကိုစ်ကဘာတစ်ခုပြောလဲဆိုတော့တကယ်လို့ယူကရိန်းစစ်ပွဲသာလေရင်ဒေသတွင်းကိုကျောင်းလာမယ်၊ရွှေ့လာမယ်၊ရောက်ပြန့်နှံ့လာမယ်ဆိုရင်တဲ့ခိုးတုံးကပြေးခဲ့တဲ့အဲဆူဘိတ်ပင်လယ်ခွေးကအမေရိကန်စခန်းတွေ၊စစ်ခန်းတွေ၊ကလပ်စစ်ခန်းတွေကိုအမေရိကန်ကိုပြန်ပြီးတော့အသုံးပြုခွင့်ပေးမယ်လို့ပြောထားပါတယ်ဆိုတော့ဒါကိုကြည့်ရင်တော့ဒီမကုစားနိုင်ငံသားဆက်ဆိုင်မှာတရုတ်နဲ့အမေရိကန်ဘယ်ဘက်မှမကြုံမိအောင်ပေါ့လေသူမျက်မျက်တာတာထင်ကြီးသွားမယ်လို့ယူဆပါတယ်ခုစမယ
်ဟုတ်ကဲ့ဆရာဟိုနောက်ပြီးတော့ဖိလစ်ပိုင်ရောမြန်မာရောကအာဆီယံနိုင်ငံအာဆီယံအဖွဲ့ထဲမှာပါဝင်တဲ့နိုင်ငံတွေဖြစ်ကြပါတယ်အဲ့တော့ဒီအာနာရှင်ဟောင်းရဲ့တာအနိုင်ရတဲ့အတွက်မြန်မာနိုင်ငံရောဆရာဘလို့ရိုက်ခတ်မှုတွေရှိလာနိုင်လဲဆရာရဲ့လည်းသုံးသပ်ပါအောင်ဆရာ
အာဒီဖိလစ်ပိုင်ရဲ့နောက်ဆုံးသဘောထားကတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့စစ်ကောင်စီကိုသူတို့မလိုလားပါဘူးအဲ့ဒါကိုတွေးရပါတယ်သူတို့ရဲ့ဒီဒေတာတွင်အာဆီယံအပေါင်း၄နိုင်ငံ၅နိုင်ငံပါတဲ့ဒေတာတွင်စီးပွားရေးအဖွဲ့ထဲမှာမြန်မာနိုင်ငံဝင်ဖို့လျှောက်တယ်အဲ့ဒါကိုဖိလစ်ပိုင်ကပယ်ချပါတယ်ဒေါ်အောင်ဆန်းစုကြည်ကိုလက်ခံတဲ့ဆွေးနွေးပွဲမျိုးအာဆီယံမူငါးချက်ကိုအတိအကျလိုက်နာမှသာငါတို့လက်ခံမယ်ဆိုပြောတော့ပါတယ်အဲ့လိုကြီးချင်းအဖြစ်သူတို့ဟာဒါအစီအံရဲ့မူအတိုင်းပဲဆက်သွားလိမ့်မယ်လို့ယူဆပါတ
ယ်ဟုတ်ကဲ့ဆရာနောက်ဆုံးအနေနဲ့ခတ်တူတူလေးပေါ့ဆရာဒီဒီအာနာဖိလစ်ပိုင်မှာအရင်အာနာရှင်ဟောင်းရဲ့သားကအနိုင်ရရှိတော့မြန်မာနိုင်ငံကဒီအာနာရှင်ဟောင်းရဲ့မျိုးဆက်တွေအတွက်တော့ဒီဟာကဟိုလမ်းကြောင်းတစ်ခုလိုဖြစ်သွားနိုင်လားဆရာဘယ်လိုအဲ့ဒါရော
ဟာသူတို့ကနိုင်ငံရေးစိတ်ဝင်စားတဲ့ဆိုတော့သူတို့အတွက်အားတက်ဆရာလို့ယူဆရင်ယူဆလို့ရပါတယ်ဒါပေမဲ့လည်းနိုင်ငံရေးသူတို့ဟာတကယ်အဓိကအရေးကြီးတာတိုင်းပြည်ကိုတကယ်ချစ်ပြီးတိုင်းပြည်တကယ်ကောင်းအောင်လုပ်ချင်တဲ့စိတ်ဓာတ်ကအရေးကြီးပါတယ်သူတို့ဟာသာမန်ပြည်သူတွေတဲ့ပညာရေးလေ့လာခွင့်နိုင်ငံသားသွားခွင့်အကုန်လုံးအကြအမြင်ရရှိပိုင်ခွင့်တွေစားတယ်သူတို့ကအခွင့်အလမ်းအများကြီးရထားတဲ့လူတွေဖြစ်ပါတယ်သူတို့မှ facility ပုံများနေရတော့သိကြတယ်လုပ်ချင်တဲ့ဆွေရင်ပေါ့လေသို့သော်လည်းလူတို့ကဘယ်လောက်လက်ခံမှာလဲသူတို့လူတို့ကြိုက်အောင်ဘယ်လောက်ထိလုပ်ကြနိုင်မလဲဆိုတာအဓိကမူတည်ပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာအခုလို့သုံးသပ်ပြရတဲ့အ
တွက်ဟုတ်ပါတယ်ခင်ဗျာ
ဟုတ်ကဲ့အခုလို့ဖိလစ်ပိုင်ဒီသမရဒါကတော့ဒီဖိလစ်ပိုင်အာနာရှင်ဟောင်းရဲ့ဒါသမရဖြစ်လာဖို့သေချာတဲ့အပေါ်မှာဆရာဦးကျော်စံသာဆွေးနွေးသုံးသပ်သွားတာပါ BOE ကနေဒီဗိုလ်ရူးနေမနေ့ကင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးတော့သတင်းဆောင်ပါတစ်ပုဒ်ကိုတင်ပြရရင်ဆိုရှယ်မီဒီယာထွန်းကားလာတာနဲ့အတူအန္တရာယ်ရှိတဲ့ဝါရဖြန့်ချီမှုရှင်သန်ကြီးထွားလာတဲ့အကျိုးဆက်ဟာသတင်းမီဒီယာလောကကိုလည်းချိန်ချောင်နေကြောင်းနိုဘယ်ငြိမ်းချမ်းရေးဆုရှင်ဖိလစ်ပိုင်သတင်းတောက်မာရီယာရက်ဆာကပြောဆိုခဲ့ပါတယ်ဒါအပြင်သတင်းမားတွေအနေနဲ့လူထုကိုသတင်းတွေတင်ပြတဲ့အခါမှာအခက်အခဲတွေရှိလာတယ်လို့မြန်မာသတင်းသမားတဦးကလည်း VOA ကိုပြောပါတယ်ဒီနေ့ခေတ်ဆိုရှယ်မီဒီယာထွန်းကားလာတဲ့အပေါ်သတင်းမီဒီယာလောကကိုဘလို့ရိုက်ခတ်မှုတွေရှိတယ်လဲဆိုတာမတ်အင်ဂျင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
ဒီကနေ့ကဘာတဝမ်းကသတင်းမီဒီယာသမားတွေရဲ့အခြေအနေဆိုးရွားနေချိန်မှာအထူးသဖြင့်သတင်းဖြန့်ချီတဲ့အပိုင်းမှာတိတိတသားထင်ထင်ရှားရှားပြောင်းလဲလာတဲ့အပေါ်သတင်းသမားတွေတိုက်ခိုက်ချင်းချောက်ခံရတာဖြစ်တယ်လို့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဖိလစ်ပိုင်သတင်းတောက်မာရီယာရက်ဆာက AFP သတင်းဌာနနဲ့တွေ့ဆုံမေးမြန်းခဲ့မှာပြောကြားခဲ့တာပါဆိုရှယ်မီဒီယာတွေဟာအခြေအနေမှန်အချက်အလက်တွေကိုညင်းပယ်ပြီးဝါဒဖြန့်ချီဖို့ပုံမလွယ်ကူစေသလိုတမိုင်းဖြစ်ရမှန်တွေကိုပြောင်းလဲစေတဲ့အခြေအနေကိုပြီးခဲ့တဲ့မေလ3ရက်နေ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့အဖြစ်ဆွစ်ဇာလန်နိုင်ငံဂျနီဗာမှာပြုလုပ်တဲ့အထိမ်းအမှတ်အခမ်းအနားကိုတက်ရောက်လာတဲ့မာရီယာရက်ဆာက AFP သတင်းဌာနကိုမိမောင်းထိုးပြောဆိုခဲ့ပါတယ်ဖိလစ်ပိုင်နိုင်ငံရဲ့သမရရွေးကောက်ပွဲအခြေအနေကိုသူကဥပမာပေးပြောဆိုရမှာလက်ရှိမဲအရေးအတွက်အပြတ်အသတ်အသာရနေတဲ့ကွယ်လွန်သူအာနာရှင်ဖာဒီနန်မာကိုစ်ရဲ့သားဖာဒီနန်ဘွန်ဘွန်မာကိုစ်ဂျူနီယာဟာရွေးကောက်ပွဲမတိုင်ခင်ကတည်းကအနိုင်ရဖို့အဆင်သင့်ဖြစ်နေတဲ့အခြေအနေကိုထောက်ပြသွားပါတယ်။လူခွင့်ရေးချိုးဖောက်မှုတွေမှာနာမည်ဆိုးနဲ့ကြော်ကြားခဲ့တဲ့သူ့ဖခင်အာနာရှင်ဟောင်းဖာဒီနန်မာကိုစ်လက်ထက်အနည်း20ကြာအုပ်ချုပ်ခဲ့တဲ့ကာလအတွင်းအကျင့်ပြတ်ခြားစားမှုတပ်ဖြတ်မှုနဲ့အခြားအလွဲသုံးစားမှုတွေရှိခဲ့တာပါ အခုသားဖြစ်သူမာကော့စ်ဂျူနီယာကတော့ရွေးကောက်ပွဲကိုပြစ်မှတ်ထားပြီးဆိုရှယ်မီဒီယာပလက်ဖောင်းကိုအသုံးချခဲ့ရမှာအထင်မြင်လွဲမှားစေတဲ့အတုအယောင်ပို့စ်တွေအချက်လက်တွေကိုဖြန့်ဝေလွှမ်းမိုးခဲ့ပြီးဒီအတွက်လည်းအကျိုးမြတ်တွေရရှိခဲ့ကြောင်းဖိလစ်ပိုင်ရွေးကောက်ပွဲစောင့်ကြည့်နေတဲ့အရက်ဖက်အဖွဲ့အစည်းတွေကဝေဖန်ခဲ့ကြပါတယ်။ဆိုရှယ်မီဒီယာတွေမှာရွေးကောက်ပွဲဆိုင်ရာဝါဒဖြန့်ချီမှုလှုပ်ကြံသတင်းတွေနဲ့လွှမ်းမိုးခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ဖိလစ်ပိုင်ရွေးကောက်ပွဲကိုစောင့်ကြည့်နေတဲ့မဟာမိတ်အဖွဲ့ TSEC.PH ကပမခရစ်ချယ်ခန်းက AFP သတင်းဌာနကိုအခုလိုပြောပါတယ်။
I think this information is playing a very big role in terms of manipulation.
အများပြည်သူကိုလှည့်ဖျားဖို့မဟုတ်မမှန်လှုပ်ကြံတဲ့ဟာအလွန်ကြီးမားတဲ့အခန်းကဏ္ဍကနေပါဝင်နေတယ်လို့ကျွန်မမြင်ပါတယ်။ဒီလိုလှုပ်ကြံတဲ့သတင်းတွေချေလည်နေတာကိုလူအများကသတိမပြုမိကြပါဘူး။ဒါကြောင့်အသိဉာဏ်နဲ့ရွေးချယ်တာမျိုးမဟုတ်တဲ့အတွက်လူတွေရဲ့လွတ်လပ်ခွင့်ကိုလူရခံရတဲ့အခြေအနေကဝမ်းနည်းစရာကောင်းပါတယ်
။ Marcos Jr. ဟာသမရရွေးကောက်ပွဲအတွက်စကားစစ်ထိုးပွဲတွေမှာပါဝင်ပြောဆိုပုံနဲ့ဝိုင်းရင်သတင်းတောက်တွေရဲ့မိကွန်းတွေကိုဖြေဆိုဖို့ညှင်းဆိုခဲ့တဲ့အချက်ကိုဖိလစ်ပိုင်သတင်းတောက် Resser ကထောက်ပြပြောဆိုခဲ့ပါတယ်။ဒါပြင်မာကော့စ်ဂျူနီယာဟာဆိုရှယ်မီဒီယာမှာသူ့ရဲ့ကိုပိုင်ဖြစ်ရဲ့ဇာတ်လမ်းတွေကိုဖန်တီးပြီးလူအများကြိုက်ဝါဒဖြန့်ချီတဲ့ post တွေကိုပဲတင်ခဲ့ပြီးသတင်းသမားတွေဘက်ကအချက်လက်မှန်မမှန်မေးမြန်းစုံစမ်းခွင့်ကိုလစ်လျူရှုခဲ့တယ်လို့ဆိုပါတယ်။ဒါဟာဆိုရှယ်မီဒီယာရဲ့ပြဿနာအားနည်းချက်ဖြစ်တယ်လို့ Resser ကပြောပါတယ်။ဒါကြောင့်ဒီလိုစိန်ခေါ်မှုတွေကိုရင်ဆိုင်ရတဲ့အခါမှာသတင်းစာနယ်ဇင်းပညာရဲ့တာဝန်ဟာအလုံးကိုအရေးကြီးလာကြောင်းသူက AFP သတင်းဌာနကိုအခုလိုပြောပါတယ
်။ I think we have no choice but to do our jobs. The mission of journalism is more important.
ကျမတို့ရဲ့လုပ်ရမယ့်အလုပ်ကလွယ်ပြီးတခြားရွေးချယ်စရာမရှိဘူးလို့ကျမထင်ပါတယ်။ဒီကနေ့ခေတ်သတင်းပညာရဲ့တာဝန်ဟာဘယ်တော့ကနည်းမှမတူအောင်ပို့ပြီးတော့အရေးကြီးနေပြီးတော့ကျမတို့သတင်းသမားတွေအနေနဲ့ပြဿနာတွေပို့ပြီးကြီးထွားမသွားအောင်စူးစမ်းနေရတာပါ။ဒီနေရာမှာအစိုးရတွေနောက်အခြားအစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေနဲ့ကျမတို့ရဲ့ကြံတဲ့လူမှုအတိုင်းဝိုင်းအားလုံးပါဝင်ကူညီနိုင်မယ်လို့မျှော်လင့်မိပါတယ်။ဒါကကျမတို့ဖိလစ်ပိုင်ကရွေးကောက်ပွဲအတွက်လူမှုအတိုင်းဝိုင်းတစ်ခုလုံးရဲ့ချင်းကပ်မှုတွေကအစိတ်ပိုင်းတစ်ခုဖြစ်ကျမတို့စူးစမ်းနေတာပါ
။လက်ရှိဆီယနာတင်ခံထားရတဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့ဆိုရှယ်မီဒီယာတွေကြောင့်သတင်းသမားတွေအနေနဲ့သတင်းတင်ဆက်တဲ့အခါအခက်အခဲစိန်ခေါ်မှုတွေရှိလာတဲ့အခြေအနေကိုကမာရွတ်သတင်းမီဒီယာတီထောင်သူကိုနေတန်မောင်က VOA ကိုခုလိုပြောပါတယ်
။ကျွန်တော်ဒီ21ရာစုမှာဒီမီဒီယာရဲ့ဟိုအခင်းကြီးနဲ့ရည်ကြီးကြောင်းကြီးကပြောင်းသွားတယ်။ဒုတိယကကျွန်တော်တို့သတင်းမီဒီယာတွေရဲ့ ethic ကိုဝေဖန်လာတယ်။ထောက်ပြလာတယ်။ကျွန်တော်တို့တယောက်ချင်းစီရဲ့ကိုင်ဆွဲထားတဲ့နိုင်ငံရေး political belief တွေနောက် editorial tools တွေအားစသူတို့တယောက်ချင်းစီမေးခွန်းထုတ်လာတယ်။ဆိုတော့လူများစုဖြစ်ရင်ဖြစ်မယ်လူနည်းစုဖြစ်ရင်ဖြစ်မယ်ဘလို့ပဲမိကွန်းထုတ်ထုတ်ကိုကင်ဆွဲထားတဲ့ကျင့်ဝတ်ကခိုင်မာနေတယ်ဆိုရင်ဒီမိကွန်းထုတ်တဲ့ကိစ္စကြီးကအချိန်တိုင်းပျောက်သွားမှာပဲဒါပေမဲ့ကိုကရက်တီချက်နိုင်ငံရေးပေါ့နော်နိုင်ငံရေးရက်တီချက်လူတို့ကမြန်မာပြည်လူတို့ကတခြားလုံးသတင်းမီဒီယာကိုမယုံဘူးဆိုတာကဘာကြောင့်လဲဆိုတော့သတင်းမီဒီယာတွေက propaganda tools တွေဖြစ်နေတခြားလုံးသုံးခဲ့တော့အိုးတုံးကလေးကကျွန်တော်တို့ရေဒီယိုအပန်းနှွင့်ချက်လေးနဲ့တနည်းကို15မိနစ်နိုင်ဝက်လောက်နဲ့နိုင်ငံတကာမှာပါဖြစ်နေလဲပြည်ပမှာပါဖြစ်လဲလူကြီးပြင်းလာတဲ့တရင်ယူတဲ့ပြည်သူတို့ကြီးကတကယ်ကိုခိုင်မှရှိခဲ့တယ်။အဲဒီဘက်ခေတ်မှာတော့ new generation တွေပေါ့ Gen Z တွေပေါ့ Gen Z တွေလက်ထက်မှာ digital tools တွေရှိတဲ့အခါမှာကျွန်တော်တို့ရေးချင်တာရေးပြောချင်တာပြောလို့မရဘူး။ breaking news ကကျွန်တော်တို့သတင်းဌာနကြီးကလာတာမဟုတ်တော့ breaking news ကပြည်သူတွေရှိရလာတာဖြစ်သွားတယ်။အဲ့တော့မှသတင်းမီဒီယာတွေရဲ့တာဝန်ကဘာဖြစ်လဲဆိုတော့ breaking news ပေးနိုင်ဖို့တဲ့ sign ဒီသတင်းတွေကို analytical ဘက်ကပိုပြီးပက်ကေ့ချ်ပေးပြီးလူလူကိုပိုပြီးစဉ်းစားနိုင်စေတဲ့အချက်လက်တွေပံ့ပိုးပေးရတဲ့နေရာကိုရောက်လာတာ။အဲ့ဒီနေရာကိုမယူနိုင်ရင်တော့လူလူကပွင့်လင်းမဲ့သတင်းမီဒီယာရဲ့ tool တွေအကုန်လုံးယူသွားပြီ။ဆိုတော့လူတိုင်းမှာသတင်း presentation အတိုင်းကိုဒီတက်ပိုကောင်းတဲ့ presentation တော့ပြောလာနိုင်တဲ့အခါမှာသတင်းမီဒီယာသူတို့နဲ့ချင်ပြီးတော့ရက်တီပေါ်ရန်ခတ်လာတယ်။အဲ့တော့သတင်းမီဒီယာရဲ့ပုံစံပြောင်းလာတယ်။ storytelling ကိုလူလူနားလူလူပူကြိုက်မဲ့ storytelling ကိုမပြောင်းနိုင်ရင်တော့ကျွန်တော်တင်တဲ့လူလူကိုဒီသတင်းတင်ဆက်တဲ့ပုံစံမှာတော့အခက်အခဲတွေစိန်ခေါ်မှုတွေအများကြီးရှိနေမှာတင်တယ်။အဲကျွန်တော်တို့ကဒီ landscape ကြီး change နေတာကို adapt လုပ်နိုင်ဖို့အရေးကြီးတယ်လို့ကျွန်တော်မြင်ပါတယ
်။ social media လောကမှာဥပဒေမဲ့ဖြစ်နေတဲ့အခြေအနေကို Nobel ငြိမ်းချမ်းရေးဆုရှင်ဖိလစ်ပိုင်သတင်းတောက် Maria Ressa ကထောက်ပြခဲ့တဲ့အပြင်ဤပညာတိုးတက်ပြောင်းလဲမှုဖြစ်တဲ့ algorithm ဆိုတဲ့ computer အချက်လက်စနစ်ကြောင့်အမျက်ဒေါသထွက်မှုအမုန်းပွားစေတဲ့ညှဉ်းပန်းမှုတွေကိုအားပေးတဲ့ post တွေကြောင့်လည်းသတင်းသမားတွေပေါ်တိုက်ခိုက်ချင်းချောက်မှုတွေဟာပိုးပြီးအကာအကွယ်မဲ့စေတယ်လို့သူကပြောကြားခဲ့ပါတယ်ရှင
်။အခုဆက်လက်ပြီးအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့အချိန်ကြောက်လာပါပြီ။ပထမဆုံးကြားမှာကအမေရိကန်ပြည်ထောင်စုမှာအမျိုးသမီးတွေသရေသားဖျက်ချခွင့်အခွင့်အရေးကိုဖက်ဒရယ်ဥပဒေတရက်အဖြစ်ပြဋ္ဌာန်းရေးအထက်လွှတ်တော်အတွင်းဒီတစ်ပတ်ထဲမဲခွဲဆုံးဖြတ်နိုင်အောင်ဒီမိုကရက်အမတ်တွေကအဆိုပြုတင်သွင်းလိုက်ပါတယ်1983ခုနှစ်ကပြဋ္ဌာန်းခဲ့တဲ့Roe v. Wade ကိုဝင်ဖျက်ချခွင့်အတည်ပြုတဲ့ဆုံးဖြတ်ချက်ကိုတရားရုံးကပြန်လည်ပြင်ဆင်မဲ့သဘောထားမူကြမ်းပေါက်ကြားခဲ့တာကြောင့်အခုလိုဒီမိုကရက်အမတ်တွေပြင်ဆင်ခဲ့တာပါဒါပေမဲ့လည်းဥပဒေအတည်ပြုရေးအတိမပြုနိုင်အောင်အထက်လွှတ်တော် Republican တွေတားမြစ်လိုက်မယ်လို့မျှော်လင့်ရပါတယ်။ Arret Vavadi သတင်းပေးပို့ထားတာကိုကိုသိန်းထိုင်ဦးကပြောပြပါလိမ့်မယ
်။ဒီကဲသတင်းပတ်စောပိုင်းကပဲတရားရုံးချုပ်ရဲ့အပြစ်သက်အတိမပြုရသေးတဲ့သဘောထားမူကြမ်းပေါက်ကြားခဲ့တာပါ။အခုဒီတော့ Roe v. Wade လို့ခေါ်တဲ့အမေရိကန်ပြည်ထောင်စုတော်ဝန်ကိုဝင်ဖျက်ချခွင့်ကိုအတည်ပြုပေးခဲ့တဲ့တမိုင်းဝင်ဆုံးဖြတ်ချက်ကိုပယ်ဖျက်မဲ့မူကြမ်းအပေါ်မှာတရားရုံးချုပ်မှရှိတဲ့ Conservative ရှေးရိုးဆွဲအမြင်ရှိတဲ့တရားသူကြီးအများစုကထောက်ခံထားပါတယ်။ဒီ Roe v. Wade တမိုင်းဝင်ဆုံးဖြတ်ချက်ပယ်ဖျက်လိုက်ပြန်ဆိုရင်ပြည်နယ်တွေအနေနဲ့ကိုဝင်ဖျက်ချခွင့်ဆုံးဖြတ်ချက်ကိုကိုပြည်နယ်လိုက်ကိုသဘောနဲ့ကိုဆုံးဖြတ်နိုင်ပါတယ်။ကိုဝင်ဖျက်ချခွင့်ကိုစန့်ကျင်သူတွေကတော့ဒီလိုတားမြစ်တာဟာမင်းစံသားရှင်တွေရဲ့ဆန္ဒကိုထင်ရက်တဲ့ဆုံးဖြတ်ချက်ဆိုပြီးပြောဆိုနေပါတဲ့ Arkansas Republican ဥက္ကဋ္ဌရေးမှူး Ash Hutchinson က ABC ရုပ်သံကိုခုလိုပြောပါတယ
် Each state has differing views
ကိုဝင်ဖြတ်ချခွင့်ကိုကန့်တတ်တာမှာပြည်နယ်တွေတစ်ခုနဲ့တစ်ခုမတူကြပါဘူး Arkansas ပြည်နယ်မှာဆိုရင်မမွေးဖွားသေးတဲ့ကလေးတွေကိုအကာအကွယ်ပေးတဲ့မူဝါဒချမှတ်ထားပါတယ်တကယ်လို့ Roe v. Wade ဆုံးဖြတ်ချက်ကိုပြန်ပြင်မယ်ဆိုရင်မမွေးဖွားသေးတဲ့ကလေးငယ်တွေကိုကာကွယ်ဖို့အစာပြိုးအတီးပြုတ်နိုင်တဲ့ဥပဒေတွေစတင်ပြဋ္ဌာန်းသွားနိုင်ပြီဖြစ်ပါတယ
်။ Roe v. Wade ကိုဝင်ဖျက်ချခွင့်အတီးပြုတ်တဲ့ဥပဒေ1983ခုနှစ်မှာပြဋ္ဌာန်းခဲ့တဲ့အချိန်နောက်ပိုင်းနှစ်ပေါင်း90လောက်အတွေးအခေါ်အရကွဲလွဲချက်တွေပေါ်ပေါက်ခဲ့ပါတယ်။အခြေတင်ဆွေးနွေးမှုတွေရှိခဲ့ပါတယ်။တရားရုံးချုပ်တရားသူကြီးခန္ဓာကြီးကျမ်းလာပွဲတွေမှာလည်းအဓိကငင်းခုန်တဲ့အကြောင်းအရာတွေဖြစ်ခဲ့ပါတယ်။တရားသူကြီး Amy Coney Barrett ကသူ့ခန္ဓာကြီးကျမ်းလာပွဲမှာအခုလိုထွက်ဆိုခဲ့ပါတယ
်။ No agenda.to try to overrule
ကိုဝင်ဖျက်ချခွင့်ခွင့်ပြုတဲ့အမိန့်ကိုပြန်လည်ပြင်ဆင်ဖို့အစီအစဉ်ကျမမှာမရှိပါဘူးတရမမှုတွေကိုအမှုသွားအမှုလာအတိုင်းပဲဥပဒေကြောင်းနဲ့အညီကျမတိတိကျကျဆုံးဖြတ်သွားမှာပ
ါတရားသူကြီး Barrett Governor ကလည
်း One of the important things to keep in mind about Roe v. Wade
Roe v. Wade ဆုံးဖြတ်ချက်နဲ့ပတ်သက်လို့အရေးကြီးဆုံးစိတ်ထဲမှာစွန့်နေဖို့ကဒီအမိန့်ကိုပြီးခဲ့တဲ့နှစ်ပေါင်း45နှစ်လုံးလုံးအချိန်ချင်းထပ်လောင်းအတည်ပြုခဲ့ကြတယ်ဆိုတာပါ
တရားသူကြီး Neil Gorsuch ကလည
်း versus Wade decided in 1973
1973ခုကဆုံးဖြတ်ခဲ့ကြတဲ့ Roe versus Wade ဆုံးဖြတ်ချက်ဟာအမေရိကန်ပြည်ထောင်စုတရားရုံးချုပ်ရဲ့စံပြနောက်မှအစဉ်အဆက်လိုက်နာဖို့နမူနာဆုံးဖြတ်ချက်ဖြစ်ပါတယ
်တရားသူကြီး Samuel Alito ကလည်းသူ့ကိုခံထားရေးကျမ်းလာပွဲမှာအခုလိုပြောပါတယ်
Court should respect the judgments and the wisdom
Roe v. Wade ဆုံးဖြတ်ချက်နဲ့ပတ်သက်လို့အရေးကြီးဆုံးစိတ်ထဲမှာစွဲနေဖို့ကဒီအမိကိုပြီးခဲ့တဲ့နှစ်ပေါင်း45နှစ်လုံးလုံးအကြိမ်ကြိမ်ထပ်လောင်းအတည်ပြုခဲ့ကြရတယ်ဆိုတာပါပဲ
တရားသူကြီးဆမ်မြူအယ်အလီတိုရေးသားတဲ့ကိုဝင်ဖျက်ချခွင့်ပြန်လည်ပြင်ဆင်မဲ့သဘောထားမူကြမ်းပေါက်ကြားသွားပြီးတဲ့နောက်မှာပဲအမေရိကန်တရားရုံးချုပ်ရှေ့မှာဆန္ဒပြပွဲတွေပေါ်ပေါက်ခဲ့သလိုတရားရုံးချုပ်ဘက်ပလဲမှာလည်းခြံစည်းရိုးတွေကာထားပါတယ်တကယ်လို့တရားရုံးချုပ်ကရိုဘီဝိတ်ဆုံးဖြတ်ချက်ကိုပြန်လည်ပြင်ဆင်မဲ့ဆိုရင်တိုင်းပြည်ဟာအကြီးအကျယ်နောက်ပြန်ဆွဲသလိုဖြစ်သွားလိမ့်မယ်ဆိုပြီးကိုဝင်ဖျက်ချခွင့်ကိုထောက်ခံသူတွေပြောဆိုနေပါတယ်ဒီမိုကရက်ထက်လွတ်တော်မှအေမီဂလိုဗာချာက ABC ရုပ်သံကိုခုလိုပြောပါတယ
် A new generation of women are looking at this and saying wait a minute my mom
မျိုးဆက်တဲ့အမျိုးသမီးတော်တော်များများကဒါကိုကြည့်ပြီးတော့ပြောနေကြပါတယ်ကြီးစမ်းပါအောင်ကျမတို့အမေတွေနဲ့အဖွားတွေကတော့ကျမတို့ရမယ့်အခွင့်အရေးတစ်ပိုးပြီးရခဲ့ကြတယ်ဆိုပြီးပြောနေကြပါတယ်စေဝါအတုံးပြပြီးကိုဝင်ဖျက်ချတာကိုတားမြစ်ဖို့ပြဋ္ဌာန်းပြီးသားဒီနေ့ဥပဒေ15ခုထဲမှာပါတဲ့ကန့်သက်ချက်တွေအစိတ်ပိုင်းတွေကိုကျမကြည့်ပါအောင်မယ်လူတွေဒါတွေကိုကြည့်ပြီးဘလို့ကဘာမျိုးမှငါတို့နေနေရပါလိမ့်လို့ပြောကြပါလိမ့်မယ
်အမေရိကန်ပြည်ထောင်စုအတွင်းကိုဝင်ဖျက်ချတာတွေရဲ့တဝက်ကျော်ဟာခွဲစိတ်ပြီးဖျက်ချတာမျိုးတဲ့စေဝါအသုံးပြုပြီးဖျက်ချတာပါရ Republican ဦးဆောင်တဲ့ပြည်နယ်တွေမှာကိုဝင်ပြက်ကြတာကိုတောင်ကုဖို့စေဝါယူရာမျိုးကိုတားမြစ်ရေးအတွက်ပို့ပြီးတော့ကြိုးပမ်းလာကြပါတယ်။တချို့ပြည်နယ်တွေမှာဆိုရင်အဓမ္မအကျင့်ခံရတာသွေးချင်းနီးတဲ့သူတွေဆက်ချက်မိလို့ကိုဝင်ရှိတာမျိုးကိုပြက်ကြတာမျိုးကိုတောင်မှတားမြစ်ဖို့ပြင်ဆင်နေပါတယ်။တာယုံကျုံမှာကိုဝင်ပြက်ကြတာကိုတားမြစ်မဲ့ဥပဒေကြမ်းပေါက်ကြားခဲ့ပြီးတဲ့နောက်လူဝေဇီယနာပြည်တွင်မှာကိုဝင်ပြက်ကြမယ်ဆိုရင်မိခင်ရောကျမရေဝန်ထမ်းမှလူသတ်မှုကျူးလွန်တယ်ဆိုပြီးတတ်မှတ်ဖို့ဥပဒေပြူရေးလှုပ်ဆောင်နေပါတယ်။တခြားဒါဇင်နဲ့ကြီးတဲ့ပြည်နယ်တွေကလည်းရိုဘီဝိတ်ကိုဝင်ပြက်ချခွင့်ဆုံးဖြတ်ချက်မရှိတော့တာကိုလက်ခံပြီးတားမြစ်တာကိုတက်ဆိုင်ရာပြည်နယ်တွေရဲ့ခြေဆောင်ဥပဒေအခြေခံမူအဖြစ်အလားတူဂိုင်ဆွဲကိုပြင်ဆင်နေပါတယ်။တရားရုံးချုပ်ရဲ့တရားဝင်ဆုံးဖြတ်ချက်ကတော့ဂျွန်လလောက်မှာပဲတရားဝင်ထွက်ပေါ်လာနိုင်ကြောင်းပါခင်ဗျာ။ကျွန်တော်သိတယ်ပ
အခုတကတင်ဆက်ပေးမယ့်အပတ်စဉ်ကဏ္ဍကတော့ကဘာတလွားခီးသွွားအစီအစဉ်ဖြစ်ပါတယ်။အီတလီနိုင်ငံကကဘာကျော်ဗာချီဆိုတဲ့ဟေဇယ်သီးအရသာချောကလက်တူရဲ့သက်သန်းဟာ2022ခုနှစ်မှာနှစ်ပေါင်း100ပြည့်ပြီဖြစ်ပါတယ်။နှစ်ပေါင်း100ကြာတဲ့အထိကဘာတလွားကချောကလက်ကြိုက်တဲ့သူတွေကိုစွဲဆောင်ထားနိုင်တဲ့ဗာချီချောကလက်တူရဲ့လျှို့ဝှက်ချက်ကဘာလဲဆိုတာကိုမတ်စုမြန်မွန်နဲ့အတူကဘာတလွားခီးသွွားအစီအစဉ်ကနေချောကလက်ဆက်ယုံကိုသွားပြီးလေ့လာကြအောင်ပါခင်ဗျာ
။အီတလီနိုင်ငံအလဲပိုင်းကပေရူဂျီနာမြို့မှာ1909ခုနှစ်ထဲကတည်ထောင်ထားတဲ့ပေရူဂျီနာချောကလက်ကုမ္ပဏီရှိပါတယ်။ဒီချောကလက်ကုမ္ပဏီကကဘာကျော်တဲ့ဗာချီဆိုတဲ့ချောကလက်ကလေးတွေထုတ်လုပ်နေတာအခု2022ခုနှစ်ဆိုရင်အနှစ်100ရှိနေပါပြီ။လူဝီဇာစပါညိုလီဆိုတဲ့ဆွန်ဦးတီထွင်အမျိုးသမီးကချောကလက်ကုမ္ပဏီအတွက်ထူးခြားတဲ့ချောကလက်အရသာကို1922ခုနှစ်တုန်းကဖန်တီးပေးခဲ့တာဖြစ်ပါတယ်။ဘာနဲ့မှမတူတဲ့ချောကလက်တွေလုပ်မယ်ဆိုပြီးအရသာကိုရောချောကလက်ပုံစံကိုပါတမှုထူးအောင်သူကတီထွင်ခဲ့ပါတယ်။အီတလီလိုအနမ်းများလို့အဓိပ္ပာယ်ရတဲ့ဗာချီချောကလက်တွေကို1922ခုနှစ်ထဲကအခုအနှစ်100ကြာတဲ့အထိကဘာတဝမ်းကိုထုတ်လုပ်တင်ဖို့ရောင်းချနေရပါတယ်။ပရူဂျီနာမြို့ကိုလာလေသူတွေဆိုရင်တော့ပရူဂျီနာချောကလက်ကုမ္ပဏီကထုတ်တဲ့ဗာချီချောကလက်လေးတွေကိုအိမ်အပြန်လက်ဆောင်အဖြစ်မပါမဖြစ်ဝယ်သွားကြလိမ့်ရှိပါတယ်
။ Conozco da cuando era piccola è una garanzia assoluta.
ဒီမှာကလေးဘဝတည်းကစားလာတာဆိုတော့ကောင်းတယ်ဆိုတာသိပြီးသားပါလေ။ဗာချီချောကလက်မှမဟုတ်ပါဘူး။ပရူဂျီနာချောကလက်ဆက်ယုံကထွက်တဲ့မြတ်ချောကလက်တိုင်းရဲ့အရသာစိတ်ချရပြီးသားလေအဲ့ဒါကြောင့်အိမ်အပြန်လက်ဆောင်နေပေးဖို့လာဝဲတာပေါ့သူတို့ချောကလက်တွေကတကယ့်ကိုကောင်းပါရဲ့
မူလဘာချီချောကလက်တုံးလေးတွေရဲ့ပထမထူးခြားချက်ကအရသာဖြစ်ပါတယ်စားလိုက်တာနဲ့ရှားပေါ်မှာရင်ပျော်သွားမဲ့ချောကလက်အပျော့စားကိုဟေဇယ်သီးတွေနဲ့ရောလုပ်ထားပြီးတော့အဲ့ဒီအပေါ်ကနေဟေဇယ်သီးတစ်လုံးလုံးကိုပါထပ်ပြီးထည့်ထားပေးပါတယ်ကိုကိုအရသာပိုခဲတဲ့ dark chocolate ကိုအခွန်အဖြစ်မမလေးလှုပ်ပြီးအပေါ်ကနေမန်ထားတာဖြစ်ပါတယ်ဒါကြောင့်လဲသူရဲ့အတုံးပုံက၄တောင်မကြအဝိုင်းမကြဖြစ်နေတာပါ။ဒီစားစီထုတ်ပိုးထားတဲ့ချောကလက်တုံးလေးတွေတိုင်းမှလည်းချစ်ချင်းမြတ်တာကိုဖော်ကျူးတဲ့စာတန်းလေးတွေကိုထည့်ထားပေးတာကဗာချီချောကလက်ရဲ့နောက်ထပ်ထူးခြားချက်ဖြစ်ပါတယ်။2022ခုနှစ်မှာစတင်ထုတ်လုပ်ခဲ့တဲ့တကိုက်စားအရွယ်ချောကလက်တုံးလေးတွေဘလောက်နိုင်ငံတကာမှရေကပန်းစားခဲ့တယ်လဲဆိုတော့1939ခုနှစ်ရောက်ချိန်မှာတော့အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာပရူဂျီနာချောကလက်ဆက်ယုံကွဲကိုဖွင့်လှစ်နိုင်ခဲ့တဲ့အထိဖြစ်ပါတယ်။ဗာချီချောကလက်ထုတ်လုပ်တဲ့ပရူဂျီနာချောကလက်ကုမ္ပဏီကိုဆွစ်ဇာလန်နိုင်ငံက Nestle ကုမ္ပဏီကြီးက1988ခုနှစ်မှာဝယ်ယူခဲ့ပါတယ်။ကဘာတဝမ်းလူကြိုက်များတဲ့ဗာချီချောကလက်လေးတွေကိုမူလလုံနည်းအတိုင်းဆက်လက်ထုတ်လုပ်ခဲ့တာမှတင်တစ်ကိုချောကလက်တုံးပေါင်းတန်80ကျော်ထုတ်လုပ်ပြီးကဘာတဝမ်းကိုတင်ပို့ရောက်ချနေရဆဲဖြစ်ပါတယ်
။ Beh, guarda, ne facciamo veramente moltissimi. Si può immaginare che produciamo circa 1400 baci al minuto.
ကျွန်တော်လုပ်ခဲ့တဲ့ချောကလက်ပေါင်းမနည်းတော့ပါဘူး။တမနစ်ကိုဗာဂျီချောကလက်1400ထုတ်လုပ်ပါတယ်။တနစ်ကို6လ9လလောက်ထုတ်လုပ်တယ်ဆိုတော့စားသုံးသူတွေစီဘယ်လောက်များတဲ့ချောကလက်တွေရောက်တယ်လဲဆိုတာတွက်ကြည့်နိုင်ပါတယ်
။မြစ်တာတွေနဲ့ဖန်တီးထားတယ်လို့ပြောတဲ့ဗာဂျီချောကလက်လေးတွေကိုဒီနေ့အထိပရူဂျီနာဆက်ယုံမှာထုတ်လုပ်နေသူတွေကဂုံယူစွာနဲ့ကိုထုတ်လုပ်နေကြတာပါ။
È bellissimo perché quando tu vai in giro e sapere che va
Tomorrow little like the baji chocolate တွေကဒီကဘာလုံးကိုရောက်တယ်ဆိုတာသိနေရတာကတိတ်ကိုစိတ်ကျဉ်တ်ဖို့ကောင်းပါတယ်။ကျမကခီးတွေခဏခဏထွက်တက်တော့ဘယ်ကူပဲရောက်ရောက်ဘတ်ဂျီ chocolate တွေရောင်းတာတွေ့ရရင်တိတ်ဝမ်းသာရပါတယ်။ပုံပြက်နေတဲ့ chocolate တုံးကတော့ကျမအတွက်လှနေတာမျိုးပါ။ chocolate ဝယ်သူတွေပျော်နေကြတာမြင်ရရင်ကိုကျမတကယ်ကိုစိတ်ချမ်းသာရပါတယ်။
လွန်ခဲ့တဲ့အနှစ်တရာတည်းကဗာချီချောကလက်တွေထုတ်လုပ်လာတဲ့ပရူဂျီနာကုမ္ပဏီကိုနိုင်ငံတကာကုမ္ပဏီကြီးဖြစ်တဲ့ Nestle ကအခုပိုင်ဆိုင်နေဆိုပေမဲ့အီတလီနိုင်ငံသားတွေကတော့ကမ္ဘာတဝန်းရောက်တဲ့သူတို့ရဲ့အီတလီချောကလက်အတွက်ဂုဏ်ယူကြပါဗျ
Beh, penso che sia una cosa abbastanza prestigiosa.
Virginia Chocolate Company ကတကမ္ဘာလုံးကိုတင်ပို့နေရတဲ့ Budgie Chocolate တွေထုတ်လုပ်တာအနှစ်တရာရှိပါပြီဆိုတာ Virginia မြို့အတွက်လည်းသိကုံယူစရာဖြစ်ပါတယ်။ Company အတွက်ရောမြို့အတွက်ရောကျွန်တော်တို့ဒီသားအတွက်ပါဂုဏ်ယူစရာပါ။
အရသာထူတဲ့တကိုက်စာချောကလက်တုံးလေးတွေနိုင်ငံဆောင်ရောက်တဲ့အထိအောင်မြင်အောင်ဖန်တီးခဲ့သူလူအီဇာစပါညိုလီရဲ့ဆွမ်းဆောင်ရည်ကိုအီတလီမှာတလီတစအတိအမှတ်ပြုကြပါရယ်သူဟာနောက်ပိုင်းမှာဖက်ရှင်ဒီဇိုင်နာတယောက်အနေနဲ့အဝတ်အထည်တွေကိုဒီဇိုင်းထွင်ဖန်တီးခဲ့လို့ဒီနေ့အထိလဲအီတလီနိုင်ငံမှာနာမည်ကြီးတဲ့ဖက်ရှင်အမှတ်တံဆိပ်တစ်ခုဖြစ်ပါရယ
် Il ruolo della Spagnoli è un ruolo estremamente dinamico e è veramente pioniera di quella che sarà
Spagnoli ha passato un titolo တဲ့သူလို့ပြောရမှာပါအခုခေတ်မှာအမျိုးသမီးစုဦးတီထွင်လုပ်ငန်းရှင်ဆိုတာပေါ်လာအောင်လမ်းဖောက်ခဲ့သူတယောက်လို့တောင်ပြောလို့ရပါတယ်။အဲ့ဒီအချိန်တုန်းကကုမ္ပဏီတစ်ခုရဲ့အကြီးအကဲတွေထဲမှာအမျိုးသမီးတယောက်ကိုတွေ့ရရင်တော့အထူးဆန်းဖြစ်တဲ့အချိန်မျိုးမှာသူကကုမ္ပဏီပုတ်ဖွဲ့တွေပါခဲ့ပါတယ်။ချောကလက်တွေရတာထူအောင်ဘယ်လိုဖန်တီးမလဲ။ဖက်ရှင်ဝတ်ထည်တွေကိုဘယ်လိုဖန်တီးထုတ်လုပ်မလဲ။ထုတ်လုပ်မှုပိုင်းအဆင်ပြေအောင်ဘယ်လိုလုပ်မလဲ။စာရီအားလုံးကိုသူကပဲကြီးကြပ်လုပ်ကိုင်ခဲ့တာပါ။တကယ်ကိုခင်မီအတွေးမြင်ရှိတဲ့စုဦးတီထွင်လုပ်ငန်းရှင်တယောက်ဖြစ်ပါတယ်။
အီတလီနိုင်ငံအလဲပိုင်းပီရူဂျီနာမြို့မှာ1922ခုနှစ်ကစတင်ထုတ်လုပ်ပြီးဒီကနေ့အထိကမ္ဘာနိုင်ငံစုံကချောကလက်အယောင်ဆိုင်တွေမှာရောင်းနေကြတဲ့ဘာချီချောကလက်လေးတွေဟာချစ်ချင်းမြတ်တာကိုပြသတဲ့ချောကလက်တုံးလေးတွေအဖြစ်နဲ့အသိအမှတ်ပြုခံထားရပါတယ်။ဘာချီချောကလက်တုံးလေးတွေနဲ့တွဲပါတဲ့ချစ်ချင်းမြတ်တာကိုဖော်ကျူးတဲ့စာကြောင်းလေးတွေကိုလည်းအီတလီဘာသာအပြင်တခြားဘာသာစကားတော်တော်များများနဲ့ဖတ်နိုင်ကြပြီဖြစ်ပါရဲ့ရှင်။ကျွန်မဆင်းရဲမော်ပါ
VOA American တာရဲ့ဗိုရူးနေမနေ့ပိုင်းအတန်လင့်အစီအစဉ်တွေကို VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုမတ်တေဂီထိုက်ကပြောပြပေးပါခင်ဗျာ။
စစ်ကောင်စီကိုဖိအားပေးရေးအာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ကိုအပြည့်အဝအကောင့်ထဲပေါ်နိုင်ရေးအာဆီယံရဲ့ရေးပေါ်ဂျိုးပန်ဆောင်ရွက်မှုတွေအပေါ်မှာအမေရိကန်ကဆက်လက်ထောက်ခံကြောင်းအမေရိကန်နိုင်ငံသားဌာနပြောခွင့်ရကအင်ကာနေမှာပြောပါတယ်အာဆီယံရဲ့မြန်မာဆန်ရအထူးကိုယ်စားလှယ်အနေနဲ့အနှစ်သာရရှိရှိမြန်မာနိုင်ငံကိုချက်ချင်းတွားရောက်နိုင်ရေးနဲ့ဒီမိုကရေစီလိုလားတဲ့လှုပ်ရှားမှုတွေကကိုယ်စားလှယ်တွေအပါအဝင်တက်ဆိုင်သူအလုံးနဲ့ဆွေးနွေးနိုင်ရေးဆောင်ရွက်ပေးဖို့လည်းပါဝင်တဲ့အကြောင်းသူကပြောပါတယ်။မြန်မာရေးအာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ကိုစစ်ကောင်စီဘက်ကအကောင့်ထဲပေါ်ဖို့ပြက်ကွက်နေပြီးမြန်မာပြည်သူတွေအပေါ်မှာဆက်လက်ဖိနှိပ်အကြမ်းဖက်မှုတွေလည်းဆက်လုပ်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရ Net Price ကသတင်းစာရှင်းလင်းပွဲအတွင်းသတင်းထောက်တွေကိုဖြေကြားခဲ့တာပါ။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးအတွက်အမေရိကန်နဲ့အာဆီယံပူးပေါင်းဆောင်ရွက်မှုကအဓိကကျတယ်လို့လည်းသူကပြောပါတယ်။မြန်မာအရေးဟာလက်မဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲမှာဆွေးနွေးစရာကိစ္စတစ်ခုဖြစ်တေချာပေါက်ရှိမယ်လို့သူခန့်မှန်းကြောင်းလည်းပြောဆိုခဲ့ပါတယ်ရှင်။ပင်လယ်နဲ့စိတ်ကန်အိုဒက်ဆာကိုအင်ကာနီမှာရုရှားတို့ကဒုံးကျည်နဲ့ပစ်ခတ်တိုက်ခိုက်ကြောင်းယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။တရင်ဆက်တပတ်ထဲကိုရောက်လာတဲ့ရုရှားရဲ့ယူကရိန်းကျူးကျော်စစ်အတွင်းယူကရိန်းကိုပို့ဆောင်တဲ့အရေးကြီးတဲ့လက်နက်သေးယူပို့ဆောင်မှုတွေကိုရုရှားဆိုရဘက်ကဟန့်တားဖို့ကြိုးစားတာဖြစ်ပါတယ်။အိုဒက်ဆာကပြင်းထန်တွေကိုရုရှားတို့ကဒုံးကျည်80နဲ့ပစ်ခတ်ခဲ့ပြီးဈေးဝယ်စင်တာတစ်ခုနဲ့တူလောင်ယုံတစ်ခုကိုထိမှန်ခဲ့ပြီးအနည်းဆုံး2ဦးသေဆုံး5ဦးဒဏ်ရာရကြောင်းယူကရိန်းစစ်တပ်ကပြောပါတယ်။ယူကရိန်းကျူးကျော်စစ်အတွင်းရုရှားတပ်ဖွဲ့တွေကျူးလွန်တယ်လို့ဆွဆွဲထားတဲ့နိုင်ငံတကာလူသားချင်းစာနာမှုနဲ့လူခွင့်ရေးဆိုင်ရာဥပဒေချိုးဖောက်မှုအများပြားဟာစစ်ရာဇဝတ်မှုမြောက်နိုင်ကြောင်းယူကရိန်းနိုင်ငံတွင်းကကုလသမဂ္ဂစောင့်ကြည့်ရေးအဖွဲ့တစ်ခုကပြောပါတယ
်။သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြပေးတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရဲမွန်ဖြစ်ပြီးအတန်လွှင့်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဒဲရော့စမစ်နဲ့တိုနီဘောလက်တို့ဖြစ်ကြပါတယ်။ဒီမနေ့ VOA စီစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကထုတ်လွှင့်ပေးတာပါ။တောတာရှင်နဲ့တကွာမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းဝေးကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ။
This program has come to you from the Voice of America, Washington.